Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA Reagan တန်ကနေ2022ခုနှစ်ဇူလိုင်လ30ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုင်ရဲ့အထုံးလင်းပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို Line တူမီတာ3251တို့ပြင် Line လက်မီတာ190တို့ကနေထိုင်ရဲ့နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမကအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့လေဗနွန်တောင်ပိုင်းကဟစ်စ်ဘိုလာတွေကိုအစ္စရေးကတိုက်ခိုက်ခဲ့ပါတယ်အမေရိကန်ကဖိလစ်ပိုင်နိုင်ငံလုံခြုံရေးအတွက်ဒေါ်လာတန်း900ကူညီပါမယ်ဗင်နီဇွဲလာတိုက်ခံကရွေးကောက်ပွဲအနိုင်ရကြောင်းအခိုင်အမာပြောဆိုပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနိုင်ငံကသတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကနောက်ဆုံးရတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့
တရုတ်ခေါလောင်းဘက်နဲ့ဒီဘက်ဒီပတ်ဖိန်တိုက်ရှိတယ်အဲ့ဒါမှာသူတို့ဒီလိုချတယ်ဆိုတော့6-6ကိုတိုက်တယ်ဟောက်ဘက်နဲ့ပူဆောင်ရင်တက်တယ
်စစ်ဘေးရှောင်နေရတဲ့လာရှိုးမြို့ကန်တူကပြောပြပေးသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့တူစကိုင်းတိုင်းကမ်ဘလူးမြို့နယ်ဘက်ကစီရီအခြေအနေအပအဝင်အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနားဆင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတရင်ဆောင်မအစီအစဉ်နောက်ကဘာတလခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုမက်ခင်လင်းနဲ့အတူပြောပြပေးသွားမှာပါရှင
်ဟစ်စ်ဘူလာပျောက်ကြားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အနေနဲ့လေဗနွန်တောင်ပိုင်းမှာရှိတဲ့နေရာ9ခုကိုအစ္စရေးဘက်ကလေကြောင်းကရောအမြောက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါတယ်။အစ္စရေးထိန်းချုပ်ရာဂိုလန်ကုန်းမြစ်ကကလင်းငယ်12ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုအပြီးရက်ပိုင်းအကြာမှာပဲအခုလိုနယ်စပ်ဖြတ်ကျော်တိုက်ခိုက်မှုဖြစ်လာတာပါ။အစ္စရေးနဲ့ဟစ်စ်ဘူလာတွေကြားထိတိုက်တွေ့မှုဟာဂါဇာကမ်းမြောင်ဒေသရှိအစ္စရေးဟာမတ်စစ်ပွဲနဲ့အတူပုံမကျဲ့တင့်လာမှာကိုနိုင်ငံတကာကစိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစ္စရေးမြောက်ပိုင်းနေဆက်ကအခြေအနေတွေကပိုပြီးဆိုးဝါးလာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိပါတယ်လို့ဖိလစ်ပိုင်နိုင်ငံခီးစဉ်တွေမှာပြောသွားပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကတော့လူအသေးပြောက်များခဲ့တဲ့ဒုံးကျည်နဲ့တိုက်ခိုက်မှုတွေကိုပြင်းထန်စွာတုံ့ပြန်မယ်လို့ဂရုပြုခဲ့ပြီးအဲ့ဒီတိုက်ခိုက်မှုအတွက်ဟစ်စ်ဘိုလာတွေကတာဝန်ရှိတယ်လို့လည်းထပ်ပြီးဆွဆွဲထားပါတယ်။တေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အတိုင်းဝိုင်းတွေကတော့နက်တန်ယာဟုကနိုင်ငံရေးအကျိုးအမြတ်အတွက်အခြေအနေတွေကိုအသုံးချနေတယ်လို့ပြောပါတယ်။အစ္စရေးနဲ့ဟစ်စ်ဘိုလာတို့ဟာဂါဇာမှာစစ်ပွဲစတင်ကလေးကနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ခဲ့ကြတာပါ။အင်ဖြူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ပုံမကျဲ့ပြန့်တဲ့စစ်ပွဲတွေဖြစ်လာမှာကိုရှောင်ရှားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောထားပါတယ်ရှင်။
လွန်ခဲ့တဲ့နှစ်ရက်ကယူကရိန်းတို့ကဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့လောင်စာဆီတူလုံယုံကိုယုံကမီးကိုနှိမ့်တက်လိုက်နိုင်ပြီဖြစ်ကြောင်းရုရှားအုပ်ချုပ်မှုအောက်မှာရှိနေတဲ့ Kars Data အရာရှိတွေကဒီကနေ့ဇူလိုင်လ30ရက်နေ့မှာပြောပါရတယ်။ယူကရိန်းရဲ့တိုက်ခတ်မှုကြောင့်လောင်စာဆီတူလုံတူလောင်နဲ့ Siri အတော်တော်များများမီးလောင်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့ Kars Data အုပ်ချုပ်ရေးမှုက Telegram လူမှုကွန်ရက်မှာရှိပါရတယ်။ဒီကနေ့ယူကရိန်းတို့ကထပ်မံပြုလုပ်တဲ့တိုက်ခတ်မှုအစ်စ်ကတော့ယူကရိန်းနေဆက်ရုရှားလက်အောက်မှာရှိတဲ့ Belgorod's data အတွင်းကနေရာတော်တော်များများကိုပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့ဆိုပါရယ်တိုက်ခတ်မှုကြောင့်နေအိမ်တော်တော်များများနဲ့စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်ပျက်စီးသွားကြောင်း data အုပ်ချုပ်ရေးမှုက Telegram လူမှုကွန်ရက်မှာရှိပါရယ်ဒီတော့အတွင်းရုရှားတို့ရဲ့ထောက်လန်းရေး drone ယာဉ်ခုနှစ်ဆင်းကိုလွန်ခဲ့တဲ့တရက်တာကာလအတွင်းပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောပါရယ်ရှင်
ဗင်နီဇွဲလားနိုင်ငံကတနင်္ဂနွေနေ့ရွေးကောက်ပွဲမှာလက်ရှိသမ္မတနီကိုလက်စ်မက်ဒူရိုကိုပြိုင်ဘက်အမန်ဒိုဂွန်ဇလက်စ်ကအနိုင်ရခဲ့တဲ့အထောက်အထားတွေရှိတယ်လို့အတိုက်ခံတွေကပြောဆိုလိုက်တယ်လို့ရွေးကောက်ပွဲရလဒ်ကိုမကျေနပ်လို့ဆန္ဒပြရာကအသေးပြောက်တွေလည်းရှိနေပါတယ်။ပြိုင်ဘက်သမ္မတလောင်းဂွန်ဇလက်စ်နဲ့အတိုက်ခံခေါင်းဆောင်မာရီယာကော်ရီနာမာချာဒိုတို့ကတော့မဲဆင်းတွေရဲ့80ရာခိုင်နှုန်းကျော်ကိုစုဆောင်းရရှိထားပြီးဂွန်ဇလက်စ်ကထောက်ခံမဲ6တန်းကျော်နဲ့တမရမဒူရိုကမဲ2တန်းကျော်သာရရှိထားတာတွေ့ရကြောင်းလည်းပြောပါရယ်ဗင်နီဇွဲလားအစိုးရကထိန်းချုပ်ထားတဲ့ရွေးကောက်ပွဲကောင်စီကလက်ရှိတမရကမဲစုစုပေါင်း51ရာခိုင်နှုန်းနဲ့အနိုင်ရကြောင်းအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဂွန်ဇလက်ကတော့44ရာခိုင်နှုန်းသာရကြောင်းကြေညာခဲ့ပြီးတဲ့နောက်ပိုင်းနိုင်ရင်နေငယ်ကြမှာပဲဂွန်ဇလက်နဲ့မာချာဒူရိုကအတိုက်ခံအနိုင်ရကြောင်းပြန်ကြေညာခဲ့တာပါရွေးကောက်ပွဲကောင်စီရဲ့မဲရလက်ထုတ်ပြန်ချက်ဟာမဲအပီကောက်ယူထားတဲ့အချက်လက်တွေနဲ့ကွဲလွဲနေတယ်လို့လည်းပြောပါရယ် အာဏာပိုင်တွေထုတ်ပြန်တဲ့မဲရလက်မှာမဲယုံတွေအားလုံးကအချက်အလက်တွေမပါဝင်မဲရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတော့မဲတွေကိုတိတိကျကျရေးတွက်ဖို့အရေးကြီးတယ်လို့သတိပေးနေကြတာပါရွေးကောက်ပွဲရလက်ကြီးညာခဲ့ပြီးနောက်မှာပဲမြို့တော်ခါရခက်အပါဝင်နိုင်ငံအနှံ့အိုးခွက်တွေကိုတီးပြီးတညာလုံးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ကိုဘုံးတွေတုံနှိမ်နှင်းပြီးတော့ရာရာကွေပြည်နယ်မှာအ ਨੇ စုံလူတစ်ယောက်သေဆုံးခဲ့ရပါတယ်ရှင်
ဒီမိုကရက်ပါတီတမရလောင်းဖြစ်နိုင်ခြေရှိတဲ့ကမ်လာဟဲရစ်နဲ့အတူရွေးကောက်ပွဲမှာဒုတမရလောင်းအဖြစ်ရှင်ပြိုင်မှုရထားခံရသူတွေစီးရင်တဲ့ကနေမြောက်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါနဲ့မစ်ဂျီဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝက်မာတို့နှစ်ဦးမနေ့ကပဲနှုတ်ထွက်သွားပါတယ်လက်ရှိတမရဂျိုးဘိုင်ဒန်ကလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတမရအဖြစ်ဝင်ရောက်ရှင်ပြိုင်ခြင်းမပြုဖို့ဆုံးဖြတ်လိုက်ပြီးတော့သူ့အစားဒုတမရဟဲရစ်ကိုတမရလောင်းအဖြစ်ထောက်ခံကြောင်းကြေညာခဲ့တဲ့လွန်ခဲ့တဲ့သတင်းပတ်တစ်ပတ်ကျော်ကစလို့ဒုသမ္မတအဖြစ်ဘသူကိုရွေးချယ်မလဲဆိုတဲ့အရေးပါတဲ့ဆုံးဖြတ်ချက်ကိုအများကစောင့်ဆိုင်နေကြတာပါဒုသမ္မတလောင်းတွေဟာသမ္မတလောင်းအတွက်ပိုမိုကျယ်ပြန့်တဲ့မဲဆန္ဒရှင်တွေရရှိနိုင်ရေးချိန်ခွင်ရှာညှိပေးရတာဖြစ်ပြီးတော့ကမ်မလာဟဲရစ်အနေနဲ့လက်ရှိမှာလူပြူအမျိုးသားဒုသမ္မတလောင်းတွေကိုအာယုံဆိုင်စီစဉ်နေပါတယ်သူအမိကိုဒုသမ္မတလောင်းဖြစ်နိုင်ခြေစီးရင်တဲ့ထဲသွင်းစဉ်းစားတဲ့အတွက်ကျေးဇူးတင်ကြောင်းဒါပေမဲ့လက်ရှိအချိန်ဟာသူ့အတွက်ရောမြောက်ကရိုလိုင်းနားပြည်နယ်အတွက်ပါတင့်တော်တဲ့အချိန်ကောင်းလို့မယူဆကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာရိုက်ကူဘာကပြောထားပါတယ်အလားတူပဲမစ်ဂျီဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချာဝက်မာကလည်းသူမကိုဒုသမ္မတလောင်းတဦးအဖြစ်ထဲသွင်းစဉ်းစားနေခြင်းမရှိကြောင်း CBS ရုပ်သံသတင်းဌာနနဲ့မင်းမြန်ကမှမနေ့တနင်္ဂနွေနေ့ကထေချာထားပါတယ်ဒုသမ္မတဟဲရစ်ကတော့ပြီးခဲ့တဲ့တဲ့ပတ်ကုံရက်တွေမှာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုခေတ္တရ延ပြီးတော့ပန်ဆီဗီးနီးယားပြည်နယ်အုပ်ချုပ်ရေးမှုအပါအဝင်ဒုသမ္မတလောင်းဖြစ်နိုင်ခြေရှိသူတွေနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနီးလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ဟာဖိလစ်ပိုင်ခေါင်းဆောင်တွေနဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးလွတ်လပ်စွာရေချောင်းသွားလာခွင့်စိုက်ဘာလုံခြုံရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးအားပြည့်တဲ့အနေနဲ့ဖိလစ်ပိုင်နိုင်ငံအတွက်အမေရိကန်ဒေါ်လာတန်း900အကူအညီတွေပေးသွားမယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်တောင်နဲ့အရှေ့တရုတ်ပင်လယ်ရီမှာတရုတ်နိုင်ငံကတိုးမြင့်လှုပ်ဆောင်မှုတွေအပေါ်ဒေသရင်းနိုင်ငံတွေအနေနဲ့အတူစိုးရိမ်ကြောင်းနဲ့ဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်တို့ပူးပေါင်းဆောင်ရွက်မှုတွေရဲ့အရေးကြီးမှုတွေကိုလည်းဖိလစ်ပိုင်သမ္မတဖာဒီနယ်မာကုစ်ဂျူနီယာနဲ့တွေ့ဆုံရမှာဝန်ကြီးဘလင်ကင်ကအလေးထားပြောကြားခဲ့ပါတယ
် It's I think really evidence of a steady drumbeat of very high level engagements between our countries that are covering the full range of issues and opportunities that bring us together not only security but also economic
နိုင်ငံကြားအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေအားကောင်းလာရာကကိစ္စရပ်တွေအားလုံးကိုခြုံငုံမိသလိုအတူပူးပေါင်းဆောင်ရွက်မှုတွေကနေလုံခြုံရေးအတွက်သာမကစီးပွားရေးမှာပါအခွင့်အလမ်းတွေရရှိနေတာတွေကိုလည်းလက်တွေ့မြင်တွေ့နေကြရပါတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါဖိလစ်ပိုင်သမ္မတကတော့ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အမေရိကန်ရှိနေဖို့အရေးကြီးကြောင်းအလေးထားပြောခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးတို့တွေ့ဆုံစဉ်မှာလည်းဖိလစ်ပိုင်ရဲ့လက်နက်ကင်တပ်ဖွဲ့တွေကိုခင်မီယာကူညီနိုင်ရေးဆွေးနွေးခဲ့ကြပါတယ်ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကလည်းနိုင်ငံအတွက်ယုံကြည်စိတ်ချရတဲ့ကာကွယ်ရေးအနေအထားကိုရရှိဖို့နဲ့မလိုလားအပ်တဲ့ဥပဒေမဲ့ရန်စမှုတွေကိုကာကွယ်နိုင်မှုအတွက်စစ်ဘက်ဆိုင်ရာရင်းနှီးမြှုပ်နှံမှုတွေတိုးမြင့်မယ်လို့လည်းပြောထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြသူတွေကိုအာဏာပိုင်တွေကအင်အားအလွန်အကျွံသုံးဖြိုခွင်းခဲ့တဲ့အပေါ်အီးယူနိုင်ငံသားမူဝါဒအရေးရာအကြီးအကဲဂျိုးဆက်ဘရယ်ကဒီကနေ့ဇူလိုင်လ30ရက်နေ့မှာပြစ်တင်ရှုတ်ချလိုက်တာပါ။ရဲတပ်ဖွဲ့နဲ့စေယုံကနေ AFP သတင်းဌာနကရရှိခဲ့တဲ့အချက်အလက်တွေအရအနည်းဆုံးလူ206ဦးသေဆုံးခဲ့တာပါ။အစိုးရဝန်ထမ်းတွေအတွက်ခွဲတန်းစနစ်ကိုစန့်ကျင်တဲ့ကျောင်းသားတွေကကန့်ကွက်ဆန္ဒပြတာကိုအကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပြီးတော့သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့ဆိုပါရယ်။အခုလိုခွဲတန်းတဲ့တပ်မတားဟာလက်ရှိအာဏာရပါတီအပေါ်သစ္စာစောင့်တိသူတွေကိုသာရွေးချယ်ခံထားဖို့ရည်ရွယ်တဲ့လှုံ့ဆော်ချက်ဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြကြပါရယ်။ စနပြပွဲအတွင်းရဲတပ်ဖွဲ့အရာရှိတွေတင်ဆောင်ခဲ့တာအပါအဝင်နှိမ်မနှိမ့်ဆက်မှုလူတွေအများအပြားဖမ်းဆီးထိန်သိမ်းမှုနဲ့ပစ္စည်းဥစ္စာပျောက်ပျက်စီးဆုံးရှုံးခဲ့ရမှုတွေအတွက်အထူးစိုးရိမ်ကြောင်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိသူတွေကိုဥပဒေနဲ့အညီအရေးယူဖို့လဲတောင်းဆိုခဲ့တာပါဒီတော့တွင်တင်ဆောင်သွားသူတွေအတွက်ဒီကနေ့ကိုဝမ်းနဲ့ကြေကွဲပွဲအနေအဖြစ်တက်မှတ်ကြောင်းအစိုးရကကြေညာလိုက်ပါတယ်ဒါပေမဲ့ဒီအစီအစဉ်အခုလအတွင်းဆနပြပွဲတွေမှာတင်ဆောင်ခဲ့ကြရတဲ့သူတို့ရဲ့အတန်းပေါ်တွေကိုမလေးစားရရောက်တယ်လို့ចောင်းသားတွေကပြန်လည်တုံ့ပြန်ခဲ့ပါတယ်ရှင
်တရုတ်ရည်နဲ့စိတ်ကန်းရှိတဲ့ပါကစ္စတန်နိုင်ငံဂဝန်တာမြို့မှာလူခွင့်ရေချိုးဖောက်ခံရမှုတွေကြောင့်ဆန္ဒပြသူတွေနဲ့စစ်တပ်ကြားထိတ်တိုက်ပြိပခါတွေဖြစ်ခဲ့ပါတယ်အမျိုးသားရေးနဲ့လူမျိုးစုရေးဦးဆောင်လှုပ်ရှားတဲ့ Bloch ညီညွတ်ရေးကော်မတီ BYC ကဖိတ်ခေါ်တဲ့အမျိုးသားညီလာခံအတွက်စနေနေ့ကဂဝန်တာမြို့ကိုလူထောင်နဲ့ချီရောက်နေပြီးတယန်ဇာတပေါများပေမဲ့ဆင်းရဲနွမ်းပါတဲ့ဒေသခံတွေဟာတရုတ်ရဲ့စီမံကိန်းလုပ်ငန်းခွင်တွေပါဝင်ခွင့်နဲ့တိတ်တဆိတ်ဖမ်းဆီးခံရလို့ပျောက်ဆုံးသွားသူတွေကိုပြန်ရှာတွေ့ရေးအပေါ်ဆန္ဒပြနေကြတာပါရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေရဲ့ထိတ်တိုက်ပြိပခါတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးပြီးတခြားအဆင့်ဝန်ထမ်း16ဦးဒဏ်ရာရခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကတင်းနှင်လာနေမှာကြေညာချက်ထုတ်ပါတယ်။လက်ရှိဂဝန်တာမြို့လုံခြုံရေးကိုပါကစ္စတန်စစ်တပ်ကထိန်းချုပ်ထားပြီးတော့ဆန္ဒပြပွဲတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ပြောပါတယ်။ Bloch ညီညွတ်ရေးကော်မတီ BYC ခေါင်းဆောင်ရဲ့ဗီဒီယိုနဲ့ထုတ်ပြန်ချက်မှာတော့လွန်ခဲ့တဲ့3ရက်ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူ1000နီးပါးရှိတယ်လို့ပြောပါတယ်။နောက်ပိုင်းမှာဆန္ဒပြသူတွေကထိုင်းတပိတ်ဆက်လုပ်ဖို့ဆုံးဖြတ်ခဲ့ပြီးတော့တခြားဒေသကလာတဲ့ဆန္ဒပြသူတွေကိုဂဝန်နာကိုဝင်ရောက်ခွင့်ပေးဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်ရှင်
အိန္ဒိယနိုင်ငံကလက်ဖက်အများဆုံးထွက်တဲ့ဒေသတစ်ခုဖြစ်တဲ့ကေရလာပြည်နယ်မှာမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ဒီကနေ့ဇူလိုင်လ30ရက်နေ့မှာရရှိတဲ့စီးရင်အရအနည်းဆုံးလူ63ဦးသေဆုံးပြီးတော့ရှွန့်တွေအဆောက်အဦပြက်တွေအောက်ကအနည်းဆုံးလူ250လောက်ကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါရယ်။နိုင်ငံတောင်ပိုင်းပင်လယ်ကမ်းခြေဒေသတစ်ခုဖြစ်တဲ့ကေရလာမြို့နယ်မှာမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ရေကြီးမြေပြိုမှုတွေအဆိုးရွားဆုံးဖြစ်နေတဲ့ဝါယာနာခရိုင်ကိုဆက်သွယ်ပေးထားတဲ့အရေးပါတဲ့တရားတစ်ခုပြောကြခဲ့တာကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တင်းဆောင်သူစရင်ကိုပြည်내ဗနာရေးဝင်ကြီးကသတင်းထုတ်တွေကိုအတည်ပြုပြောဆိုပြီးတော့ခရိုင်အစိုးရတာဝန်ရှိသူတဦးဖြစ်တဲ့မေဂါဆရီကလည်းလူ125ဦးကိုဆေးကုသပေးနေရတယ်လို့ပြောပါရယ်။တခြားလူအများအပြားလဲထိခိုက်ဒဏ်ရာရခဲ့ကြောင်းရခဲ့တာကြောင့်ကုသမှုပေးခဲ့ရတယ်လို့ပြည်내ကျန်းမာရေးဝန်ကြီးက PTI သတင်းအေဂျင်စီကိုပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လီနဲ့အတူကျွန်မလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကနောက်ဆုံးရတိုက်ပွဲအခြေအနေကိုစပြီးတော့ပြောပြပေးစမှာရယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ MNDAA 6ကန်းနဲ့ပူးပေါင်းတပ်တွေကအရှိမြောက်တိုင်းစစ်ဌာနချုပ်ကိုဝင်ရောက်တိုက်ခတ်နေတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်တိုက်ခတ်မှုတွေကြောင့်လာရှိုးမြို့မှာတန်ဃာတွေအပါအဝင်သေဆုံးသူအများအပြားရှိတယ်လို့လည်းမြို့ခံတွေကပြောပါရယ်တလာနီးပါးကြာတိုက်ပွဲအတွင်ထိခိုက်သေဆုံးတဲ့အလောင်းတွေကိုမရှင်းနိုင်သေးပဲဖြစ်နေတယ်လို့လည်းပြောပါရယ်လာရှိုးဘက်ကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင
်28ရက်မြောက်နေ့အဖြစ်လာရှိုးမြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့တရင်လာနေညပိုင်းကတော့ MNDAA 6ကန်းနဲ့ပူးပေါင်းတပ်တွေကအရှိမြောက်တိုင်းစစ်ဌာနချုပ်ကိုဝင်ရောက်တိုက်ခတ်နေပြီဖြစ်ကြောင်းဒီတက္ကံတွေကပြောကြပါလေဒီသတင်းနဲ့ပတ်သက်လို့မြို့ရင်းမှာကြံသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်းလာရှုမြို့ကန်တူက VOE ကိုအခုလို့ပြောပါလေ
ဘာထက်ကားလဲဆိုသူတို့ဒီဘက်ဟိုပါလေတရုတ်ခုလောင်းဘက်နဲ့ဒီဘက်ဒီပတ်ထိန်တက်ရှိတယ်အဲ့မှာတော့သူတို့ဒီလိုခြားနေတော့ခြားနေချက်ကိုတိုက်တယ်နောက်ဘက်နဲ့ပို့ဆောင်ရင်တက်တော့လက်ကွက်ကိုရဲမှာပေါ့ဒါမှခါလဲဝင်မှုစူးစမ်းနေရတယ်တော့ကြားနေတယ်မိညာတော့သူတို့ဝင်နေပါကြတော့ဘက်ကလည်းပြန်ပြက်နေတော့ပါအဲ့လိုပြောကြားတယ်
တခြားပြင်ပရောက်စစ်ဆောင်လာရှုမြူကန်တူကလည်းရမခကိုဝင်ရောက်နေတယ်ဆိုတဲ့သတင်းရရှိကြောင်းပြောပါတယ
်။ပိုင်းတယ်လည်းလုံးနေပြီလေမင်းကပြောရဆိုတော့ဒီဘလောက်ဖြစ်သွားပြီဒီမယ်နော်။အဲဒီကျွန်တော်တို့စင်လောင်တပ်ဖက်ကနေဆိုရင်သူကတိုင်းနဲ့တစ်ဆက်ဖယ်ဖယ်ဆက်သွားတာဟိုကလည်းပညာရေးရှိရှိတယ်9000ပုံတန်ကျပ်ရတာရှိတယ်242ရန်ဒေါ်လာတာရှိတယ်နော်။
အဲ့ကနေပြီးတော့၆နှစ်၆ခုရှိတယ်၆နှစ်၆နဲ့တိုင်းနဲ့ဆိုတာလမ်းမေးထားတယ်အဲ့လိုဆိုရင်တိုင်းထဲမှာဝင်လုံးနဲ့ဆိုတာကျွန်တော်တို့အပြည်ပြည်လို့ရပြီမင်းညကတည်းကအမန်ဒီနဲ့ဘူပေါင်းတိုက်ပွဲဝင်နေတဲ့ဘီဘီအယ်လေးခေါ်ဗမာပြည်သူလူမျိုးကြီးတက်တော်ကလာရှိုးခြေဆိုင်ဆက်သွယ်ရေးတပ်အမတ်ခွန်သူညတုံညာ၅တန်းချက်ကတက်နေ့လင်းနေ့ဆက်လက်နဲ့တက်ခွဲခေါက်ကွင်းကိုဒီလ ချုအနီးတိုက်ပွဲပြင်းထန်နေချိန်မှာပဲ6နှစ်6ထောက်ပို့တက်အနီးကတဲအင်းကူကျောင်းမှာလက်နက်ကြီးကြလာကြောင်းတန်ဃာတော်နဲ့ဒေသခံအများပြားပြန်လုံသေးဆုံးရတယ်လို့အမှတ်၈ထပ်တန်းကျောင်းမှာရှော့တိုက်ဒုံကြလာကြောင်းထိခိုက်သေးဆုံးတာတွေများပြားခဲ့ကြောင်းလည်းစစ်ဆောင်လာရှုမြို့ကန်ကပြောပါတယ်
။မှားတဲ့သတင်းတော့တော်တော်ကူးတယ်။6နှစ်6နဲ့ကပ်နေတဲ့ပြည်သူကျောင်းဆိုတာရှိတယ်။လက်နက်ကြီးကြတယ်လို့ပြောတာပဲလေရင်ကြတယ်လားပါကြလဲတော့မသိဘူးတဲ့။အဲမှာစစ်ပေးဆောင်ရောပုံကြီးရောဦးပြီးရောအားလုံးပြည်တယ်တဲ့ဟိုကျောင်းဆိုင်ပုံကြီးတပါးပဲပြောတယ်အဲပြီးတော့ပြည်တော်မူကဲဆင်းသွားပြီးပွင့်တဲ့ပုံကြီးတယ်မဟုတ်လားအဲမီးပွင့်ကိုလည်းနည်းနည်းပြောလိုက်တာနဲ့နန်းပေတဲ့မှာအမတ်ရှိထက်တန်းကျောင်းရှိရလေသာသာအဲ့ထဲမှာဆွဲထားတော့တဲ့အဲ့ထဲမှာလည်းစစ်ပေးဆောင်တွေလည်းရှိတယ်တဲ့ကျွန်တော်တင်တာတမီးကားစုတွေလည်းဖြစ်ဖြစ်မှာပေါ့အဲ့မှာလည်းဆက်ပိုက်တုံးကြအားလုံးပြည်တယ်များရက်ပြည်တယ်အများကြီးတောင်းရရပဲလေဒီနေ့
အရှုံမြို့မှာအခြေအနေတွေရှုပ်ထွေးနေဆဲဖြစ်ပြီးမြေပြင်တိုက်ပွဲအခြေအနေကိုရှင်းရှင်းလင်းလင်းသိနိုင်ဖို့ခက်ခဲနေတယ်လို့ထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့လည်းတိကျအတိမပြုတ်နိုင်သေးပါဘူး။လာရှုံမြို့တိုက်ပွဲတွေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူး။လာရှုံကဆစ်ဆောင်နေသူလူမှုကူညီရေးဆောင်ရွက်နေသူတူကတော့လာရှုံမြို့မှာသေဆုံးသူတွေရဲ့အလောင်းတွေမရှင်းလင်းနိုင်တာကြောင့်အနှံ့အသက်ဆိုးွားပြီးတော့တိမ်းရှောင်လာသူတွေလည်းရှိကြောင်းပြောပါရစေ။ဘယ်န
ဲ့နေခဲ့ကြတော့အဲလာရှုံရဲ့ဆက်လာတဲ့ကတော့မကြောက်ဘူးဆိုတော့ဘာလို့ထလာလဲကျတော့ကြောက်လို့ကမဟုတ်ဘူးတော့အလောင်းနေပတ်ပတ်လေအလောင်းနေကျတော့နန်းတော်နေလိုက်အနေနိုင်တော့တယ်လေဆက်ရှင်းနေလို့ချိုးတယ်နောက်ပြီးတော့ဟာလည်းသေယုံသေယုံကြည့်လို့သေယုံဟာမှာအဲကျလာတဲ့တိုက်ပွဲကျလာတာတွေပြီးတော့လက်ပုံထားတာအများကြီးတ
ိစုံနေတဲ့သူတွေဟာအရသားတွေပါဝင်တယ်လို့လက်နက်ကင်အဖွဲ့တွေလည်းပါဝင်တယ်လို့သိရကြောင်းပြောပါတယ်လောလောဆယ်မှာလာရှုမြို့အတွင်းမှာကြန့်ရှိနေသူတွေကို VO အနေနဲ့ဖုန်းဆက်တယ်လို့မရပါဘူးMND ကိုကန်တပ်ဖွဲ့ကတော့လာရှုမြို့ကိုထုတေသတရဲ့အုပ်ချုပ်မှုအောက်မှာထည့်သွင်းလိုက်ပြီးတော့လာရှုမြို့အုပ်ချုပ်ရေးနဲ့လုံခြုံရေးကိုစတင်ဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
လာရှုမြို့ကတိုက်ပွဲတွေကြောင့်တန်ဃာနဲ့အယက်သားတွေတည်ဆုံခဲ့ရတဲ့တရင်ကိုကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကမ်ဘလူးမြို့နယ်ဘက်ကစစ်ရေးအခြေအနေကိုလည်းကြည့်ကြရအောင်ပါစကိုင်းတိုင်းကမ်ဘလူးမြို့နယ်မှာပြီးခဲ့တဲ့သတင်းဘက်ကစပြီးတော့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းကျေးရွာသားတွေထိခိုက်သေးဆုံးမှုတွေနဲ့နေရပ်ဆုံးခွာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်စစ်ဆင်ရေးတွေအတွင်းကျေးရွာတွေကနေအိမ်ယာနဲ့ချီပြီးတော့မီးလောင်ပျက်စီးခဲ့ရတယ်လို့လည်းပြောပါရယ်စီရေးတင်းမာနေတဲ့ကမ်ဘလူးမြို့နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့မဆူမုံကပြောပြပေးပါမယ်ရှင်
စကိုင်းတိုင်းကမ်ဘလူးမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံပြူစောတိပူပေါင်းအဖွဲ့တွေပူပေါင်းပြီးတော့နယ်မြေရှင်းလင်းတဲ့အခါမှာထိခိုက်သေးဆုံးမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကစစ်တပ်စစ်ကြောင်းစပြီးတော့ဝင်ခဲ့တဲ့တရခေါင်းကျေးရွာမှာတော့ရွာသားနှစ်ဦးအသက်ဆုံးပြီးတော့တဦးထံရရခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။
25ရက်နေ့ကိုဝင်နေ26ရက်နေ့မှာစတော့ရေရှုပ်တယ်မနက်စင်းမှာဟောတော့36တက်နေပြီပေါင်းခါတာပေါ့တို့စဝင်တော့ဒုံတုံးတာပေါ့ဒုံချပြီးတော့ညညရှင်းပြီးရှင်းအဲ့ရွာတွေကိုသူရှင်းရွာတွေဝင်ပြီးတော့ဟိုအင်ဂျီတော်များများရေရှုပ်တာပေါ့ဒေသခံ2ယောက်ပြေးတာပေါ့တယောက်ကတန်ရတာအဲ့အကုန်ရှုပ်တာတို့ဝင်သွားတဲ့ရွာတွေအကုန်ရှုပ်တာတချို့ရွာတွေကဝင်လို့မရတယ်သူတို့ပဲဆက်နေနေရတယ်အင်ဂျီစုစုရောဟိုပေါ့လို့ရှိရင်တန်တက်တရာတွေကတရာကြိုးရော200လောက်ကိုမကောင်းဘူးအလုံးပေါင်းမယ်ဆိုရင်ထားတာ300လောက်လို့ရှိရင်300လောက်ပဲအင်ဂျီတန်တက်တရာတွေကကျွန်တော်တို့အဲ့ဝင်လို့ရတဲ့ရွာတွေကတော့အကျဉ်းချင်းပြည့်ပေါ့ဗျာဒီရှန်တက်ကတရာကြိုးရောပေါ့ဟုတ်အဲ့တရခေါင်းလို့ပါလို့ဆိုလို့ရှိရင်ဟို60လောက်ပေါ့ဗျာ
စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာအ ਨੇ ဆုံးနှစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းပြောပြပါတယ်။ဒီကနေ့မှာတော့စစ်ကောင်စီတပ်နဲ့ပြူစောထီစစ်ကြောင်းအင်အား250ဝန်းကျင်လောက်ကစုပုတ်ကုံ၊ဗိုတဲကုံ၊မင်းကုံနဲ့ညောင်မင်းသာရွာတွေမှာအင်အားတွေခွဲပြီးတော့စခန်းချနေတယ်လို့လည်းပြောပြပါတယ်။စစ်စင်ရေးအစဇူလိုင်လ25ရက်နေ့ကလေးကတပြေသာတရခေါင်မင်းကုံရှမ်းတက်စတဲ့ကျေးရွာပေါင်း10ရွာလောက်ကဒေသခံပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေရပြီးတော့သူတို့အတွက်စားဝတ်နေရင်းနဲ့ကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ကပြောပြပါတယ်
။ဟိုဗာလန်ရွာတော်များများကရှောင်ပြီးတော့ခိုင်းကျွေးမွေးတဲ့ရွာတွေကလည်းဒီဒုံးဝင်တောက်တဲ့ကကျတော့လုံလုံနဲ့ဖြစ်နေတာဆိုတော့
ဒီစာရေးတောက်တာအမိတိုင်းနိုင်ရတော့မဲတော့စိတ်ကြတာပေါ့သူတို့ပြောကြမှာပဲရှောင်းလာအခါတိုင်းလူရွာတွေပို့လို့ရင်ဒီဟာရှောင်းပြေတော့ပြီးတော့သူကခွာခဲ့ရတယ်အဲ့ဒီဟာကျူးကျူးလေပေါ့နောက်ဆုံးရှောက်တဲ့လူကြီးတကယ်ကအမိနာရွာကိုမြင်ရတဲ့ဆုံးနေတယ်ဒီတော့ဆောင်တော့ရှောက်ထုံးနေတော့ဒီလူပိုင်းတွေကလည်းဒီမလာမလာနိုင်တာပေါ့အစင်းလေးသားတို့ဒီအကုန်လုံးကတော့ခက်ခဲနေကြတာပဲခက်ခဲနေတာဒ
ကျွန်တော်တို့ရန်သူများပြီးတော့ဟိုရှိတဲ့ပြည်ဝနဲ့ကုကုနေတော့မှအဲကုစုရှိတဲ့နေရာတွေပါတယ်မှာသူမြင်ပြချိုးရသွားပြီးတော့အလိုကုစုတဲ့နေရာတွေမှာရှိနေရအဲ့တော့ကဒီဟိုဗာဘေးနေတော့မှဟိုဘေးလို့မရတဲ့နေထားပေါ့ဒီညနေကြီးနဲ့ရန်သူကတော့ကုစုစုရှိတဲ့နေရာတွေတော့မပတ်ချနာပဲပေါ့ဒီစက်ဆောင်ပြီးတော့တော်တော်လေးကိုခက်ခဲတယ်ဒီကကံဘလူမျိုးနယ်တွေကဆေးရေလှူရှားမှုနေနဲ့ပတ်သက်လို့တော့စ ီးရွယ်ထားပုံရတယ်လို့ခန့်မှန်းနေကြပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကကြီးထွားလာရကနေအရက်သားပြည်သူတွေထိခိုက်သေးဆုံးမှုတွေရှိနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းစိုးရိမ်မကင်းဖြစ်နေပြီးတော့သတိပေးပြောဆိုနေကြပါတယ်ရှင်
ကံဘလူမျိုးနဲ့စစ်ကောင်စီစစ်စင်ရေးအတွင်းဒေသခံတွေထိခိုက်သေးဆုံးမှုတွေရှိတဲ့တဲ့မှတ်စုမှပြောပြပေးကြတာပါအင်္ဂါကြွကြွနောက်ဆုံးရသတင်းပေးပို့ချက်တွေကတလောက်ပါပဲရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပြီးတော့နားဆင်ကြရမှာပါအရင်ဆုံးတော့တရုတ်ဩစာလွှမ်းမိုးလာမှုအပေါ်အမေရိကန်တွေရဲ့သဘောထားအကြောင်းသတင်းဆောင်မကိုနားဆင်ရပါမယ်ဖြူသူတေသနာစင်တာရဲ့ကောက်ယူတဲ့စစ်တမ်းတစ်ခုအရာလူအများစုအနေနဲ့သူတို့နိုင်ငံအတွင်းမှာတရုတ်ရဲ့စီးပွားရေးဩစာလွှမ်းမိုးမှုကိုတတိပြုမိနေကြပြီးတော့ဒီလွှမ်းမိုးမှုဟာကောင်းသလားဆိုးသလားအပေါ်မှာလဲသဘောထားကွဲလွဲမှုတွေရှိနေပါတယ်လူမှုစစ်တမ်းကောက်ယူမှုအရာကတော့တရုတ်ရဲ့စီးပွားရေးဩစာလွှမ်းမိုးမှုကြီးထွားလာတဲ့အပေါ်မှာအမေရိကန်နိုင်ငံတဲကလူအများစုရဲ့သဘောထားကတော့တခြားသောနိုင်ငံကလူတွေရဲ့သဘောထားတွေထက်ကိုပိုပြီးတော့မကောင်းမြင်နေကြတယ်လို့ဖော်ပြထားပါတယ်။ VOA သတင်းတောက် Michael Buturin ပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ကပြောပြပေးမှာပါရှင်။
ဆန်ဖရန်စစ္စကိုနယူးယောက်မြို့နဲ့ဝါရှင်တန်အထိတရုတ်တန်းတွေနဲ့တရုတ်ယဉ်ကျေးမှုတွေကိုအမေရိကန်ကမြို့အတော်များများခန်းစားနိုင်ပါတယ
်။ကျွန်မအနေနဲ့ကတော့လွှမ်းမိုးမှုအတော်များတယ်လို့ခန်းစားရပါတယ
်။ I'm assuming
ဆရာကတော့လူတိုင်းတရုတ်အစားအစာတွေကိုကြိုက်ကြပြီးတော့ပြည်ရိုးရနေတဲ့ကူပွဲတော်တွေကိုသဘောကျတယ်ဆိုတာပါပဲ။ဒါကြောင့်ကျွန်တော်ယူဆတာကတော့ယဉ်ကျေးမှုရကောင်းတဲ့လွှမ်းမိုးမှုတစ်ခုပါ။
ကျူးတုဒေသနာစင်တာရဲ့တွေ့ရှိချက်အရကတော့အမေရိကန်လူမျိုးအများစုအနေနဲ့တရုတ်ယဉ်ကျေးမှုထုံးတမ်းဓလေ့တွေလွှမ်းမိုးမှုအပေါ်မှာအကောင်းမြင်ပေမဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကအမေရိကန်ရဲ့စီးပွားရေးအပေါ်မှာပါရိုက်ခတ်လာချိန်မှာတော့အမေရိကန်လူမျိုး၄ပုံ၃ပုံလောက်ကမကောင်းတဲ့အမြင်ရှိတယ်လို့တွေ့ပါတယ်။ဒီတုဒေသနာစစ်တမ်းကိုလည်းအမေရိကန်ပါဝင်နိုင်ငံပေါင်း35နိုင်ငံကျော်ကလူတွေကိုတရုတ်နဲ့သက်ဆိုင်တဲ့မေကွန်ပေါင်းများစွာကိုမေးမြန်းပြီးမှစစ်တမ်းကောက်ယူထားတာဖြစ်ပါတယ
်။အမေရိကန်တို့ရဲ့တကယ်သိတာထင်ရှားတဲ့အချက်ကတော့တရုတ်ရဲ့တက်ရောက်မှုတော်တော်များများကိုမကောင်းမြင်ကြပါတယ်။ကျမတို့ကောက်ယူခဲ့တဲ့စစ်တမ်းအရာကတော့တရုတ်နိုင်ငံရဲ့စီးပွားရေးဩဇာလွှမ်းမိုးမှုကတခြားနိုင်ငံတွေထက်ပိုပြီးတော့အနုလက္ခဏာဆောင်နေဆိုပြီးတော့အမေရိကန်အများစုကပြောကြပါတယ်။
တရုတ်နိုင်ငံအနေနဲ့ကလည်းအမေရိကကိုကုန်ပစ္စည်းတင်သွင်းတဲ့ထိပ်တန်းနိုင်ငံတနင်္ဂနွေအဖြစ်သာမကရှီယင်းနဲ့တမူးတို့လိုတရုတ်နိုင်ငံနဲ့ချိတ်ဆက်ထားတဲ့ online digital ကူတန်ရောင်းဝယ်ဖြစ်တဲ့ e-commerce company တွေဟာလည်းဒီမှာခြေကုပ်ယူအမြင့်တွင်နေပြီဖြစ်ပါတယ်Rain Brody ကတော့တမူးမှာပုံမှန်ဈေးဝင်နေကြပါ
I guess the sense of crisis is really
ကျွန်မထင်ပါတယ်
ဒီလိုမျိုးကုန်ပစ္စည်းတွေကိုဈေးနှုန်းတက်တက်တာတာနဲ့ဆွဲဆောင်ထားပေမဲ့ကန်ဒဲဖူနာဆာကီကတော့ဘယ်တော့မှ e-commerce ကနေဈေးမွယ်ပါဘူ
း websites like Temu Chinese websites like that
တမူးရလို့တရုတ် website တွေဟာစားသုံးသူအမှုအကျင့်ပေါ်မှာမကောင်းတဲ့အကျိုးသက်ရောက်မှုအနည်းငယ်ရှိနေတိုင်းသလိုအရေးသွေးမကောင်းတဲ့ကုန်ပစ္စည်းတွေကိုလူတွေပုံပုံဝယ်ယူစေဖို့တွန်းအားပေးရလဲရောက်ပါတယ်ပြီးတော့ဒါမျိုးဟာအရေးသွေးမကောင်းတဲ့ပစ္စည်းတွေကိုအများကြီးဝယ်ပြီးရင်လွှတ်ပြစ်နဲ့အရန်ကိုဖြုံးတီးတယ်လို့ကျွန်မထင်ပါတယ်
တရုတ်နဲ့ချိတ်ဆက်ထားတဲ့ e-commerce company တွေအပေါ်မကောင်းတဲ့သဘောထားအချို့အပြင်အမေရိကန်အစိုးရအနေနဲ့ကလည်းဘေကျင်းအခြေစိုက် ByteDance company ကပိုင်ဆိုင်တဲ့ social media TikTok app ကိုတုံးဆွဲမှုကိုသတိပေးထားကြောင်း California ပြည်နယ် Los Angeles တက္ကသိုလ်ကစီးပွားရေးပါမောက္ခ Christopher Tan ကပြောပါတယ
် So I think that the US government is concerned about whether TikTok can
American အစိုးရအနေနဲ့က TikTok ဟာသတင်းတုသတင်းမှားတွေဖြန့်ဖို့နဲ့ရွေးကောက်ပွဲနှစ်တွေအတွင်းမတူညီတဲ့ကိုယ်စားလှယ်လောင်းတွေအကြောင်းကိုပဲလိုက်တဲ့အမြင်တွေကိုဖြန့်ဖို့ဖြစ်နိုင်ခြေရှိတဲ့ application တစ်ခုအနေနဲ့အသုံးပြုမလားဆိုတာကိုစိုးရိမ်နေပါတယ်
။ပ ချီယူတူတေဒနာစင်နာရဲ့တွေ့ရှိချက်အရာကတော့တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးအသက်အရွယ်လိုက်လူထုကြားမှာသဘောထားအမြင်တွေကွဲပြားမှုတွေရှိနေတယ်လို့ဆိုပါတယ
် Typically older people are
ပုံမှန်အဖြစ်ကတော့အသက်ကြီးသူတွေဟာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြီးမားတဲ့အကျိုးသက်ရောက်မှုရှိနေပြီးအဲ့ဒါတွေအကုန်လုံးကလည်းအနှုတ်လက္ခဏာဆောင်တယ်လို့ပြောကြပါတယ်ဥပမာအရာဆိုရင်တော့ US မှာဒါအမှန်ပါပဲ
ပြုတ်တုတင်တဲ့စင်နာရဲ့တွေ့ရှိချက်ဟာလူထုရဲ့သဘောထားခံယူချက်အပေါ်မှာသာအခြေခံကောက်ယူထားတာဖြစ်ပြီးတရုတ်နိုင်ငံအနေနဲ့ပြည်တွင်းစီးပွားရေးတွေအပေါ်လွှမ်းမိုးမှုဘယ်လောက်ရှိနေတယ်လဲဆိုတာကိုညွှန်ပြဖော်ထုတ်တာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအခုစတန်ဟာအထောက်အကူတော့ဖြစ်နိုင်တယ်လို့ဆယ်ဘာကပြောပါတယ်
။ Public perceptions likely do play
လူရဲ့သဘောထားအမြင်တွေဟာနိုင်ငံရေးသဘောတွေအကြောင်းအရာတွေအပေါ်တွေးခေါ်မှုတွေမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေနိုင်ပါတယ်။ဒါကြောင့်လူသူရဲ့အတန်းတွေကိုထုတ်ဖော်ပေးတာဟာအရေးကြီးတဲ့ဝန်ဆောင်မှုတစ်ခုလို့ကျွန်မထင်ပါတယ်။
ဒီလိုဝန်ဆောင်မှုတွေကိုအသုံးချပြီးတော့တမနာလောင်းတွေအနေနဲ့ကလည်းရွေးကောက်ပွဲမှာမဲအနိုင်ရအောင်အသုံးပြုနိုင်ခြေရှိနေကြပါတယ်ခင်ဗျာ
တရုတ်ဩဇာလွှမ်းမိုးလာမှုအပေါ်မှာအမေရိကန်တွေရဲ့သဘောထားအကြောင်းသတင်းဆောင်ပါကိုကိုစံကျော်ကပြောပြပေးခဲ့တာပါ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုတ်တံနဲ့ပါတွဲဖက်ပြီးတော့ည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်ကတရုတ်တပ်စားတောက်ဆန်တွေအကြောင်းကိုတင်ဆက်ပေးပါမယ်အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်ကတရုတ်လူမျိုးမျိုးဆက်တွေဟာတရုတ်တန်းမှာပဲနှစ်ရာနဲ့ချီပြီးတော့နေထိုင်လုပ်ကိုင်စားတောက်ကြပါတယ်။အဲဒီရောက်ကမှာပဲအရင်ကတည်းကရှိတဲ့ဆိုင်တွေနဲ့ခေတ်သစ်ဆိုင်တွေအကြားပြိုင်ဆိုင်ပြောင်းလဲလာပုံအကြောင်းအဟာဒီယန်ယူထားမှသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုငိမ့်ညာကပြောပြပေးမှာပါရှင
်။အင်ဒိုနီးရှားနိုင်ငံရဲ့တရုတ်တန်းဟာဂိုဒေါလို့ခေါ်တဲ့ရက်ကွက်ထဲမှာတည်ရှိပြီးတော့အဲဒီမှာရှိတဲ့ကော်ဖီဆိုင်ကနှစ်တရာတက်တန်းနီးပါရှိနေပါပြီ။တရုတ်အင်ဒိုနီးရှားလျောင်မင်ဂျိုးရဲ့မိသားစုဟာဒီကိုပီအက်စတာကီဆိုင်ကိုဖွင့်လာတာမျိုးဆက်3ခုရှိနေပါပြီ
။ကာလိုပါကီပါကီဆို
ရှေ့တော့ကတော့လူတွေကဒီမာလာစုပြီးကော်ဖီတောက်ကြပါတယ်။ကုန်တယ်တွေလူသမားတွေစုပြီးကော်ဖီတောက်စကားကြားကြီးပြောကြပါတယ်။ကျွန်တော်ဖို့လက်ထက်ကလေးကအဲ့လိုပါပဲ
။အင်ဒိုနီးရှားနဲ့အရှေ့တောင်အာရှဒေသကိုတရုတ်တွေရွှေပြောင်းအခြေချတာနှစ်ရာနဲ့ချီရှိနေပါပြီ။အများစုကတရုတ်ကမ်းရိုးတန်းပီနယ်တွေဖြစ်တဲ့ဖူကျန်နဲ့ကွမ်တုံးပီနယ်တွေကလာကြတာဖြစ်ပြီးကုန်တယ်နဲ့လဲလှုပ်ကြပါတယ်
။ခနာပါကနာဒရချတာနစီဂျာရယန်ဆူဒာ
သူတို့အင်ဒိုနီးရှားကိုဘာလို့သွားကြတာပါလဲ။ရှေးသမိုင်းမှတ်တမ်းတချို့အရာအရှေ့တောင်အရှဒေသဟာတရုတ်တွေအတွက်မြေဩဇာကောင်းတဲ့ဒေသပါ။
1600ပြည့်နှစ်တွေကစပြီးအရှေ့ Dutch Indian Company ကအင်ဒိုနီးရှားရဲ့အစိပ်ပိုင်းတွေကိုကိုလိုနီပြုခဲ့ပြီးအရှေ့အင်ဒီလို့ခေါ်ပါတယ်။1940ခုနှစ်မှာဒတ်ရှ်လူမျိုးတွေနဲ့တရုတ်အလုပ်သမားတွေအကြားလူသေဆုံးခဲ့ရတဲ့အဓိကယုံဖြစ်ပွားပြီးတဲ့နောက်ဒတ်ရှ်တွေကတရုတ်တွေကိုကန့်သတ်မှုတွေအများကြီးလုပ်ခဲ့ပါတယ်။ဒီလိုနဲ့ Glodok အရက်မှာတရုတ်တန်းဖြစ်လာတာပါ။
အဲ့ဒါဘက်တူအရံအောင်တေဟွာတိရဘူလတင်ဂယ်ဒီလူဝါဒစ်စထရစ်နီယတေဟွာ
အဲ့ဒီအချိန်တုန်းကတရုတ်လူမျိုးတွေဟာတရုတ်တန်းပြင်ပမှာနေထိုင်ခွင့်မရှိပါဘူးအဲ့ဒီနေရာမှာပဲနေရပါတယ်ဒါကြောင့်အဲ့ဒီမှာနေတဲ့ကုန်းသွယ်ဈေးရောင်းတဲ့သူတို့အလုပ်တွေအကုန်အဲ့ဒီရက်ွက်မှာပဲလုပ်ပါတယ
်ဒီကန်ယပွန်အဲ့ဒီဘငွန်းစကောလာစကောလာညရတီတာလောယောတာရှိတူ
နေ့300နီးပါးအကြာမှာတော့အရာအလုံးပြောင်းလဲသွားပါပြီဂိုလ်ဒေါရက်ွက်ဟာဂျာကာတာရဲ့အဓိကရောင်းဝယ်ဖောက်ကားတဲ့အရက်ဖြစ်နေပါပြီအရင်တရုတ်မျိုးဆက်ကဆင်းသက်လာသူတွေဟာမြို့တော်ရဲ့အောင်အမြင်ဆုံးစုဦးတည်ထွင်သူတွေဖြစ်နေပါပြီ။ပန်ကိုရန်လမ်းမပေါ်ကတရုတ်အင်ဒိုနီးရှားတွေပိုင်တဲ့ဆိုင်တွေမှာမြို့ရဆေးမြစ်တွေကအစကျက်စီထမင်းတွေပါရပါတယ်။မိနစ်ပိုင်းအတွင်းအလုပ်ကိုလည်းလာနိုင်ပါတယ
်။ Characteristic breaka itu kan tidak jauh dari niaga
တရုတ်လူမျိုးမျိုးဆက်အများစုကကုန်တယ်တွေပါသူတို့အယောင်ဝယ်လို့ရင်းစီးပွားရေးအတွက်ထိရောက်တဲ့နေထိုင်မှုမျိုးကိုဖန်တီးခဲ့ပါတယ်အဲ့ဒါကတော့အပေါ်ထက်မှနေပြီးအောက်ထက်မှဈေးရောက်တ
ာပါ။ဒါပေမဲ့လည်းခေတ်ရဲ့တိုးတက်ပြောင်းလဲမှုတွေကတရုတ်တန်းကိုလည်းပြောင်းလဲစေတာပါ။ဈေးဝယ်စင်တာတွေ Starbucks လို့ဆိုင်ခွဲတွေကလည်းဂိုတော့မှလာဖွင့်ပါတယ်။ဒီဆိုင်တွေဟာရိုးရာကော်ဖီဆိုင်တွေအတွက်ချင်းချောက်မှုတစ်ခုပဲလို့လီယွန်ကပြောပါတယ်။ဒါပေမဲ့လည်းသူ့ရဲ့နှိယာနဲ့ချီဖွင့်ထားတဲ့ဆိုင်ကိုဆက်ဖွင့်မယ်လို့လီယွန်ကပြောပါတယ
်။ခန်းတဲ့ဒါပဲ Starbucks ကိုပြင်းဘယ်ဒါနိုင်သူ masing-masing punya pelanggan yang itu ပါ
ကျွန်တော်တို့ကခေတ်သစ်ကော်ဖီဆိုင်နေ Starbucks ဆိုင်လိုမျိုးတော့မဟုတ်ပါဘူးလူတွေကြိုက်နေသေးတော့ကျွန်တော်တို့ဆက်ဖွင့်နေမှာပါ
မြို့တော်အစိုးရကဂိုတော့တရုတ်တန်းနေရာကိုရင်ကျိမှုအမွေနှစ်နေရာအဖြစ်သတ်မှတ်ထားပါတယ်2022ခုနှစ်မှာမဟုအသိကြီးတည်ဆောက်ထားတာပါဒါဟာဂျာကာတာရဲ့မတူကွဲပြားမှုရဲ့သင်္ကေတပဲဖြစ်ပြီးတရုတ်အင်ဒိုနီးရှားတွေကိုဂုဏ်ပြုတာလည်းဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကတရုတ်တန်းမှာရှိတဲ့စားသောက်ဆိုင်တွေအကြောင်းသတင်းဆောင်မကိုကိုငိမ့်ညံကပြောပြပေးခဲ့တာပါ။မကြာခင်ထုတ်လို့ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
။ VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တန်ရဲ့2024ခုနှစ်ဇူလိုင်လ30ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ည9နာရီကနေ10နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်သီးနှံတွေတင်ပို့ရောင်းချနေတဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းအလုံးပြည်တွင်းစစ်ကြောင်းပိတ်ကုန်တဲ့အတွက်တောင်သူလယ်သမားတွေအနေနဲ့သီးနှံစည်းကွက်မရှိတော့မှကိုအခုစိုက်ပျိုးရာသီစတင်ကလေးကစိုးရိမ်နေကြပါတယ်ဒီအကြောင်းကိုခင်မောင်စိုးမင်းကအခုပတ်ရဲ့မြေကြီးရောစာအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်သီးနှံတွေဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုရေချောင်းကနေတင်ပို့ရောင်းချနိုင်တာကအင်မတန်နေပါပြီးနေဆက်ကုံသွယ်ရေးကသာအဓိကအားကိုးနေကြရတာပါနေဆက်ကုံသွယ်ရေးဆိုရမှာအဓိကတရုတ်နိုင်ငံတဲကိုပို့ရတာကအများဆုံးဖြစ်ပြီးထိုင်းနိုင်ငံကတော့ဒုတိယအများဆုံးဖြစ်ပါတယ်အိန္ဒိယနေဆက်ကုံသွယ်ရေးမှာလည်းပဲမျိုးစုံအဓိကတင်ပို့ကြတာတွေ့ရပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့ကြံနယ်ဇက်တွေလောက်မဖွံ့ဖြိုးပေမဲ့ရခိုင်ပြည်နယ်အနေနဲ့ကတော့အားထားရတဲ့အတိုင်းအတာရှိပါတယ်။နယ်ဇက်ကုံသွယ်ရေးနဲ့ရောင်းချရတဲ့အတွက်မြန်မာဘက်ကသီးနှံတွေရဲ့အကြီးအသေးကိုတိတိကျကျတိုင်းတာစစ်ဆေးတာနည်းပါးပါတယ်။အဲ့ဒီအတွက်မြန်မာပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေဟာအခွင့်အရေးတစ်ခုလိုဖြစ်နေပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့စစ်ကောင်စီစကားစနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြိပခဖြစ်ပွားနေပြီးအဲ့ဒီအ धिक နေဆက်ကုံသွေးလမ်းအလုံးပိတ်ကုန်ပါတယ်အခုအချိန်ဟာအ धिक စီထွက်သီးနှံတွေဖြစ်ကြတဲ့နှမ်းမြေပဲစတင်စိုက်ပျိုးပြီးဖြစ်တယ်လို့ဒေသတချို့မှာလည်းပြိုးစပားတွေစိုက်ပြီးထောင်ဖို့တာဆူးနေကြပါပြီဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့အ धिक ဈေးကွက်ဖြစ်တဲ့နေဆက်ကုံသွေးလုံးလို့မရရင်ဈေးကောင်းကောင်းမရဘဲအကျိုးအမြတ်မရှိမှကိုစိုးရိမ်နေကြပါတယ်တကယ်လို့သာသီးနှံပေါ်ချိန်မှာနေဆက်လမ်းတွေပြန်မဖွင့်ရင်တော့ထွက်သမျှသီးနှံအများစုဟာပြည်တွင်းဈေးကွက်တစ်ခုပဲရောင်းစရာကျန်တော့ပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးညီလက်ဒေသကစီထွက်သီးနှံစိုက်ပျိုးတဲ့တောင်သူတဦးကအခုလိုပြောပါတယ်
ဘာနေစားမထွက်ရင်စေကောမရနိုင်ဘူးတေချာရရတာပြည်တွင်းစေကွက်ကတော့အားတော်သူကမတော်သူကရှုံးတော့ဘူးနိုင်ငံရေးတိုက်နိုင်သွားရင်နေစားစိတ်တွေမဖွင့်ရင်စေကောမရနိုင်ဘူးနှမ်းတဲ့နှစ်သိမ့်ပတ်ချလဲမှမရောရင်ရှုံးတယ်ကိုရင်းနီးကနဲ့လေအရမနဲ့တွေ့လိုက်တော့နှမ်းတဲ့နှစ်တိုက်လို့ရရင်နှစ်သိမ့်ပတ်ချလဲတော့ရအောင်မကြံမှာလုံးမစုံကြံဘူးအဲ့လိုတွေ့ကြည့်ထားတယ်မမကိုက်နိုင်တော့ဘူးအဲ့နေဆက်မှမထွက်ရရင်ဟိုဘက်မှမပွေလင်းရင်မကိုက်နိုင်ဘူးခုနကမျိုးစားဈေးတွေကြီးကြီးလေအာမျိုးစားဈေးက NBK ပေါ့ NBK 15ဘတ်ကဲ15ဘတ်လေတလုံးကို35,000လို့36,000လို့အဲ့လိုတွေရှိတာအာညားတယ်အဲ့ပလဲဟိုဘက်ပဲနေတယ်ပလဲဆိုတဲ့အဖြူပေါ့ကွာအဲ့ဒါတလုံးက9,000-9,800တသိန်းယူရီးယားဟုတ်တယ်လူတယောက်ရဲ့လောကတတောင်ခွဲအထက်မှာရှိတယ်။အာနန်းပဲနေရတော့ခုနပြောတယ်လို့နေစားကုံသွယ်မှုစခန်းကုံသွယ်ရေးအဆင်မပြေရဲ့တောင်သူလေးအဆင်မပြေဘူးပုံတွေအရာပြည်တွင်းနေလက်ပတ်လက်ပတ်ပြီးတော့ရောက်ချနိုင်မယ်ဆိုရင်ပြည်တွင်းဈေးကွက်အဆင်လောင်နေရတော့မြတ်မကြံနိုင်ဘူးပေါ့အဲ့တဘောပေါ့လုံးလုံးရှုံးပြီပေါ့
စိုက်ပျိုးရေးလုပ်ငန်းတွေမှာမြေစီဓာတ်မြေဩဇာအပါအဝင်သွင်းအားစုလို့ခေါ်တဲ့ပစ္စည်းတွေဝယ်ယူရတဲ့ဈေးနှုန်းတွေဟာလည်းခေါင်ခိုက်အောင်ဈေးတက်နေတဲ့အတွက်တောင်သူတွေအခက်အခဲတွေတွေ့နေရပါတယ်။ဒါအပြင်လုပ်သားရှာပါတဲ့အတွက်ရှိတဲ့လေယာဉ်လုပ်သားတွေကိုဈေးကြီးပေးပြီးငှားနေရပါတယ်။ အစိုးဆုံးကတော့လောင်စာဆီဈေးတွေအတက်ကျန်းတဲ့အတွက်လေယာသုံးဆက်မှုပစ္စည်းငှားရမ်းကတွေကိုတောင်းသူအများစုကမတတ်နိုင်ကြလောက်အောင်ဖြစ်နေပါတယ်အဲ့ဒီလိုဆက်မှုလေယာကိုအားကိုးတဲ့အတွက်ဟိုးအရင်ကလေးကမီယိုဖလာတွဲဖက်လုတ်ကင်လာကြတဲ့ကျွဲနွားခိုင်းနွားတွေလည်းရှားပါကုန်ပါတယ်ဒီလိုအနေအထားဖြစ်စဉ်တွေကြောင့်လေယာလုပ်ငန်းစိုက်ပျိုးရေးဟာတဖြည်းဖြည်းကျဆင်းလာခဲ့တာဖြစ်ပါတယ်ထွက်ရှိသမျှသီးနှံတွေအလုံးဟာနေဆက်ကုံတွယ်ရေးအပေါ်မိကိုနေကြရပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေတာကအွန်လိုင်းစိုက်ပျိုးရေးဂျာနယ်ရဲ့အယ်ဒီတာတဦးကအခုလိုပြောပါတယ်
အဲ့အများသောအပြင်ပြောရင်တရုတ်နယ်စပ်သူပင်းမျိုးစုံဆိုရင်အိန္ဒိယလိုအဲ့လိုသွားလိမ့်သွားတာရှိခုလိုတိုက်ပွဲတွေဖြစ်နေတော့အဆင်မပြေလောက်ဘူးပေါ့အဲ့လမ်းပန်းဆက်သွယ်ရေးကိုတမျိုးချက်သွားလာရောက်ဝယ်နေမှုကတော့ပြည်ကြီးပန်းသွားတယ်လို့ပြောရပါပေါ့ဒီလမ်းပန်းဆက်သွယ်ရေးမကောင်းဘူးဆိုရင်အရောင်းကြီးဝယ်တာမှာတော့ထိခိုက်နေတာမျိုးရှိမှာပေါ့ဝယ်တဲ့လူကလည်းလမ်းပန်းဆက်သွယ်ရေးမကောင်းတော့မဝယ်ဘူးလေဒီနိုင်ရောက်မဲ့တောင်သူတွေကတော့ခက်ခဲရှိမှာပဲဒီစင်းလုံးကအကြပဲကိုရင်ဆိုင်ရမှာပေါ့ခုလောလောဆယ်တွေထားရဆိုတော့ကောင်းလာနေပြာဒီတက်ကောင်းလာနေဆိုတော့မရှိသေးဘူးပေါ့ဘာလို့တရုတ်စုဘက်ကတရုတ်ကဝယ်တဲ့ဈေးကွက်ပေါ်မှာမူတည်ပြီးလှုပ်ရှားတာကိုအဲ့လိုပဲခမ
တကယ်တော့မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ဘာဝင်နယ်စပ်ဒေသတွေကနေတင်ပို့ရောင်းချသလိုတစ်ဖက်ကလည်းစိုက်ပျိုးရေးစက္ကရာတွေစိုက်ပျိုးရေးသုံးပစ္စည်းတွေကိုနယ်စပ်ကနေပဲပြန်လည်တင်သွင်းကြတာတွေရှိပါတယ်အခုတော့နေဆက်လမ်းကြောင်းအလုံးစစ်ပွဲတွေနဲ့ပိတ်ကုန်တဲ့အတွက်ကြောင့်နှစ်ဖက်စလုံးကစိုက်ပျိုးရေးသုံးပစ္စည်းတွေအဝင်အထွက်ပိတ်ကုန်ပါတယ်။ဒါကြောင့်စိုက်ပျိုးရေးမှာနေဆက်တစ်ခုတည်းအားကိုးလုတ်ကင်တာဟာမမှန်ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်
။ပြောရမယ်ဆိုရင်တော့ဒီနေဆက်ကုန်သွယ်ရေးကိုနေဆက်ကုန်သွယ်ရေးကိုအားပြုပြီးတော့မှဒီရည်ရွယ်ပြီးစိုက်တယ်ပေါ့နော်။ဒါပေမဲ့ဟိုကျွန်တော်တို့ကြေးရွာတွေမှာရှိနေတာကဒီအခုလက်ရှိတောင်သူတွေကတော့အဲ့ဒီလေဇာကုန်သွယ်ရေးလမ်းကြောင်းတွေကိုအားကိုးပြီးကမှဟိုပါမန်နယ်လေးစိုက်ဖို့ဆိုတော့မဖြစ်နိုင်တော့ဘူးပေါ့နော်အဲစစ်တွေဖြစ်နေတဲ့အတွက်ကျောင်းရေးဝယ်တာတွေမှာအကုန်လုံးကျွန်တော်ကြေပေးမဲ့လုံးလုံးမရဘူးပေါ့နော်နောက်လေဇာကုန်သွယ်ရေးတွေတွားရောက်ရောင်းစားဖို့မဖြစ်နိုင်တဲ့အတွက်လည်းဒီကောင်သူတွေကဒီ export quality တဲ့နေကိုရည်ရွယ်ပြီးကမှစိုက်လို့ပြုလို့မရဘူးပေါ့နော်ဒါကြောင့်မလို့အားလုံးပြတ်နေတဲ့အချိန်မှာကောင်သူတွေနင်းတဲ့အင်မတန်ကိုခက်ခဲတဲ့အနေအထားမျိုးပေါ့နော်ဆိုရမယ်ဆိုပြောရမယ်ဆိုတော့စပီရီကိုကြည်ကြည်ပြန့်ပြန့်လုပ်လို့မရတဲ့အနေအထားမျိုးလောလောဆယ်ရောက်နေတယ်လို့ပြောလို့ရပါတယ်။ဒီစိုက်ပျိုးရေးကန္တာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်နေဆက်ကုံသွယ်ရေးကကောင်းကိုကောင်းမှဖြစ်မယ်။နေဆက်ကုံသွယ်ရေးကိုပဲအားကိုးရတယ်။ကျွန်တော်တို့ကဒီသင်္ဘောကြီးတွေနဲ့တကယ်ဟိုဒီအနောက်ဥရောပကိုပို့ရတော့ဂျပန်ကိုပို့ရတော့စိတ်ကူးမမြင်နိုင်သေးဘူးပေါ့။အဲ့လောက်ထိအောင်စိတ်ကူးမမြင်နိုင်တဲ့အချိန်မှာအိန္ဒိယနေဆက်တို့တရုတ်နေဆက်တို့ထိုင်းနေဆက်တို့ဒီ border trade ကိုနေဆက်ကုံသွယ်ရေးကိုအားကိုးပြီးတော့မှဒီမြင့်တင်နေတဲ့ပထမအဆင့်ပေါ့နော်မြင့်တင်နေတဲ့ကာလမှာဒီလိုနေဆက်ကုံသွယ်ရေလမ်းကြောင်းတွေပိတ်သွားတဲ့အတွက်ဒီစိုက်ပျိုးရေးဟာကဏ္ဍဟာဘလို့မှတိုးတက်နိုင်စရာအကြောင်းရှိဘူးလို့ကျွန်တော်တို့သုံးသပ်ရပါတယ်။တကယ်တင်မောင်းတဲ့ကုံသွယ်တဲ့ export လုပ်တဲ့အဆင့်ကိုတောင်းမှသွားဖို့နေနေသားသားဒီ border trade ကိုတောင်းမှကျွန်တော်တို့လက်လွတ်ဆုံးရှုံးနေရတဲ့အခြေအနေမျိုးဖြစ်သွားဘူး။စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်လိုအပ်နေသေးတယ်လို့ဒါသုံးသပ်လို့ရပါတယ
်။နေဆက်လမ်းကြောင်းအလုံးဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကတစ်ဖက်စစ်ကောင်စီစကားစတပ်တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အဲ့ဒီလမ်းကြောင်းတွေပေါ်မှာကုန်ကားတွေတန်းစီပိတ်ဆို့နေပါတယ်။အဲ့ဒီအတွက်ကုန်ကားတွေပေါ်မှာပါလာကြတဲ့ဖျဲသီးနဲ့သီးနှံတွေလည်းပျက်စီးကုန်ပါတယ်။ပြီးခဲ့တဲ့တစ်တုံညာနှစ်ကွန်စစ်စင်ရေးကို MNDAA ကိုကန့် TNLA တောင်းဖလောင်နဲ့ AA ရခိုင်အာရခတပ်တော်စတဲ့ညီနောင်မဟာမိတ်သုံးဘွဲ့ကစတင်ခဲ့ပြီးတဲ့နောက်လာရှိုးမူဆယ်ရှမ်းပြည်အရှေ့မြောက်တရုတ်နယ်ကုံသွယ်ရေးလမ်းမကြီးပိတ်ဆို့သွားပါတယ်။အဲ့ဒီနောက်ကိုကန့်ဘက်ကလမ်းတွေကလည်းဇက်တိုက်ပိတ်ကုန်ပါတယ်။တဆက်တည်းမှာပဲ KNU ကင်တပ်ဖွဲ့တွေကမြဝတီမြို့ကိုတိုက်ခိုက်ပြီးဒေါနာတောင်တန်းဘော်ကိုစိုးမိုးထားလိုက်တဲ့အတွက်ထိုင်းမြန်မာကုံသွယ်ရေးအာရှလမ်းမကြီးလည်းပိတ်ဆို့သွားပါတယ်။တခါအိန္ဒိယနယ်စပ်ကုံသွယ်ရေးနှစ်သွယ်ဖြစ်တဲ့တမူးကလေးလန်းကိုလည်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကစိုးမိုးပြီးခန်းပတ်မြို့ကိုသိမ်းပိုက်လိုက်ပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်း AA အာရခတပ်တော်နဲ့စစ်ကောင်စီစကားစတပ်တွေမောင်တော်မြို့တဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးပိတ်သွားပါတယ်။ဒီလိုအခြေအနေတွေကြောင့်နေဆက်ကုံသွယ်အားလုံးပြန်လဲအသက်ဝင်ဖို့ကတော့လက်နက်ကင်ပရိပခတွေချုပ်ငိမ့်မှသာဖြစ်နိုင်မှာပါ။အဲ့ဒါမှသာမြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့လေယာစိုက်ပျိုးထုတ်ကုန်တွေပြန်လဲပြီးဈေးကွက်ကောင်းတစ်ခုကိုရရှိမှာဖြစ်ပါတယ်ခင်ဗျာ။
ပြည်တွင်းစစ်တမ်းခံနေရတဲ့မြန်မာစိုက်ပျိုးရေးကဏ္ဍအကြောင်းမြေကြီးဩဇာအစီအစဉ်မှာကုခင်မောင်စိုးမေကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပြည်တွင်းစစ်တွေကြောင့်အိုးအိမ်ဆွန့်ခွာကြတဲ့စစ်ဘေးရှောင်တွေနေစဉ်တူလာနေပါတယ်။စီပင်းဆောင်တွေဟာပူပြင်းတဲ့ရာသီဥတုရဲ့အပူဓာတ်ကိုရင်ဆိုင်နေရသလိုတောက်သုံးရင်ရှားပါမှုပြဿနာကိုလည်းခံစားနေကြရတာပါ။စစ်ဘေးရှောင်ရဲ့တောက်သုံးရင်လိုအပ်ချက်နဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားတာနားဆင်ပါရှင်။
မြန်မာနိုင်ငံမှာအပူချိန်မြင့်တက်လာတဲ့အမျှတောက်သုံးရေရှားပါမှုပြဿနာတွေကြုံတွေ့နေရတဲ့အရက်ဒေတာတွေရှိနေပါတယ်။အထူးသဖြင့်ပြည်သွင်းကစစ်ပွဲတွေကြောင့်နေအိမ်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေဟာအပူတန်းကိုရင်ဆိုင်ရင်းနဲ့ရေရှားပါမှုကိုပါခံစားနေရပါတယ်။နေ့စဉ်ဖြည့်ရှင်းနေရတဲ့တောက်သုံးရေနဲ့အလူရှင်လွှဲချက်ပေါ်မှာကရင်နီဒေတာမှာတောက်သုံးရေလူဒန်းပေးနေတဲ့ Clean Yangon အဖွဲ့ကကိုစရာထွန်းနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်။
အဲကျွန်တော်တို့ဒီစစ်ဆောင်ပေါ့နော်ကျွန်တော်တို့အရင်ဒီတောင်ပေါ်ဘက်ခြမ်းမှာဆိုရင်တော့အရင်တည်းကတော့ရေကရှားတယ်ဗျာဒါပေမဲ့ရှိတဲ့လူရေနဲ့ရေထက်တဲ့ resource နဲ့ကနည်းနည်းလေးဟိုခက်တယ်ဆိုပေမဲ့နည်းနည်းလေးသွားသူပိုးရေနဲ့ရှားတဲ့ရေဆိုတော့နည်းနည်းလေးဟိုအဆင်ပြေသေးတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ဒီစစ်ဆောင်ဒေတာကျွန်တော်လွန်မြောက်ဒေတာကိုဖြည့်ပြောင်းရတယ်ဟိုနေရွက်ဆုံးခွာပြီးတော့အများကြီးပဲလာပြီးပြုံပြီးနေကြရတယ်ဆိုတော့အဲလူကများလာတယ်ဒီထွက်တဲ့ရေကမရှိဘူးပေါ့နော်မရှိတော့ဖြစ်နေတဲ့အခါကျတော့ပို့ပြီးတော့ဒုက္ခပိုများတယ်ပေါ့အဲကျွန်တော်တို့ဘက်မှာဆိုရင်အနည်းဆုံး9ဝက်45မိနစ်ရေသွားတဲ့ရတဲ့အခါမျိုးတွေရှိတယ်အဲရေတဲ့ဆိုတဲ့နေရာမှာကျွန်တော်တို့ကစိုက်ကစီဘိုးတော့မရှိကြဘူးနော်စစ်ဆောင်ကြီးကစိုက်ကစီဘိုးမရှိတဲ့အခါကျတော့ကိုခုံကိုအောင်နဲ့တဲကြရတယ်အဲတချို့ဆိုရေလုံးကတဲလို့မရတဲ့နေရာတွေရှိတယ်ဘလို3-4နာရီလောက်ရှောင်းအောင်မနေရရရှိရတော့ရေလုံးရေထွက်တဲ့နေရာမရှိတဲ့နေရာတွေပေါ့နော်အဲ့လိုမျိုးဆိုတော့သူတို့ဆိုရေလာဝေပြေးတဲ့အခွေကြီးတွေစောင့်ရတယ်ရရင်လည်းတပုံးနှစ်ပုံးရတယ်ရတဲ့အခါကျတော့သူတို့ကနှင်းချက်ဖို့ချက်ပြုတ်စားတော့ဖို့ပဲသူတို့တော့တွန်းရတယ်သူတို့ဒီတကိုယ်တန်ရှေးရဲ့အတွက်သုံးဖို့ရည်ဆိုတာမရှိတဲ့လောက်ဖြစ်နေတော့အဲတပတ်စီရဲ့အရင်မချိုးကြဘူးအဲအဲ့လိုမျိုးတွေတော့ကျွန်တော်တို့တွေ့ရတယ်ဗျာဟုတ်ကဲ့ပါအဲတောက်သုံးရည်ကကျွန်တော်တို့ဒီဘက်မှာကတောက်သုံးရည်ကအများအဖြစ်အဲဒီချောင်းရည်ပေါ့ချောင်းရည်ပဲအသုံးပြုကြရတယ်ချောင်းရည်ဆိုတာကလည်းမြန်မာဝေးတဲ့နေရာနောက်ပြီးတော့လှောင်ရည်ပေါ့လှောင်ရည်ဆိုတာအခုလိုမျိုးမိုးရင်းကာလမှာကျွန်တော်တို့ဒီစောင်းတဲ့နေအတွက်လောင်ထားရတယ်ဒါကလည်းအမိုးစောင်းတောင်းလောက်ပဲကျွန်တော်တို့ရကြတယ်နေအတွက်ကရေလုံးဝမရတဲ့အခါမျိုးဖြစ်တဲ့အခါကျတော့ဒီချောင်းရီကိုပဲကျွန်တော်ချိုချက်ပြီးတော့တောက်ကြရတယ်ပေါ့နော်အဲချိုချက်တဲ့အခါမျိုးတွေမှာလည်းအဲသူ့တွေမချိုမချက်နိုင်တဲ့အခါမျိုးတွေပဲရှိနေတဲ့အခါကျတော့အဲဒီနောက်ဟိုဘယ်လိုပြောမလဲဝမ်းပြောက်ဝမ်းရှော့ကိစ္စတွေရေရမ်းရှားတဲ့အခါမျိုးအမျိုးတွေကတုံနေကြတဲ့ပြဿနာတွေဖြစ်တယ်ဗျဟုတ်အဲကျွန်တော်တို့ဒီနေရာဒီမှာဆိုရင်ကျွန်တော်ခုနပြောသလိုပဲအဲတပတ်ဆယ်ရက်လောက်သူတို့ရေမချိုးကြဘူး၃ရက်အတိတ်ပဲအဲရတဲ့ရေခွဲတဲ့ဟောရေခွဲတဲ့ဟော၃ရက်အတွက်ပဲအချက်ပြုတ်စားတော့ဖို့အတွက်ပဲသူတို့သုံးကြရတယ်ဆိုတဲ့အခါမှာပေါ့နော်အဲဒီတကွေးတန်ရှင်းမှုဆိုင်ရာအင်မတန်ကိုအဲဟိုဖြစ်တယ်ပေါ့နော်ပူလောင်တဲ့ရာသီတွေဖြစ်တယ်ပူပြင်းတဲ့ရာသီတွေဖြစ်တဲ့အတွက်အဲဒီပို့ပြီးတော့ကျမရဲ့ဆိုင်ရာအစိုးကျူးတွေအများကြီးပဲကြုံကြရတယ်အဲကျွန်တော်တို့ဒီရေကားတွေရပ်ဖက်အဖွဲ့စည်းတွေပေါ့နော်ဝိုင်းဝန်းကူညီကြတယ်အပြည်သူပြည်ပအစင်နာရှင်တွေကအဲဒီအဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့အဲရေကူပေးတယ်ဆိုတာကလည်းအဲနှီးစက်ရပေါ့နော်အဲကျွန်တော်လလန်းမီယာလလန်းမီယာတော့ပဲကူနေတယ်တချို့လလန်းမီတဲ့နေရာတွေဆိုရင်ကျွန်တော်တို့တွားပြီးမကူနိုင်ဘူးကူပေးခြင်းတယ်အဲကျွန်တော်တို့ဒီရေထွက်တဲ့နေရာကိုကျွန်တော်တို့ကအဲ45မိနစ်လောက်ကားမောင်းရတယ်ပြီးရင်ကျွန်တော်တို့ကတနင်္လာနေ့လောက်ပတ်ပြီးဝေရတဲ့အခါမျိုးမှာကျွန်တော်တို့ဒီ73စီနဲ့ရေနဲ့လဲရတဲ့အခါမျိုးမှာကျတော့အဲကုန်ကြမ်းစည်းတွေကအရင်မြင်ပါတယ်ပေါ့နော်အဲ့လိုမျိုးတွေကြတော့ကျွန်တော်တို့အာစင်ကုန်မှုတွေအဲနေရာဒီကတော့ကျွန်တော်တို့ဒီစစ်ဆောင်ဒေတာတို့ကတော့အင်မတန်စင်ကုန်မှုတွေပါပဲဗျာရေရရှိမှုတော့လာတော့လေအဲအဓိကကလက်ရှိမှာကျွန်တော်တို့ကအဲဒီလမ်းမဆက်သွယ်ရေးပေါ့နော်အဲဘာကြောင့်လဲဆိုတော့ကျွန်တော်တို့အဲစစ်ဆောင်ဒေတာလမ်းမဆက်သွယ်ရေးရှိမှာရမငွေရရှိမှုရှိမှာပေါ့နော်လမ်းမဆက်သွယ်ရေးမှာကျွန်တော်တို့ဒီဘက်မှာကခုနပြောတဲ့ရေမရရှိမှုကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုကျွန်တော်တို့စေဝါဖူးသားမှုလုပ်မယ်ဗျာအဲကျမရဲ့ထောက်ချမှုလုပ်မယ်အဲကျမရဲ့ထောက်ချမှုအတွက်ဆိုရင်ကျွန်တော်တို့ဒီစေဝါတွေကကျွန်တော်တို့ဘက်ကိုတိတ်လို့မရဘူးအဲဒါတွေကအင်မတန်ကိုစိန်ခေါ်မှုတွေပဲအဲစေဝါရောက်ရှိဖို့အတွက်အင်မတန်ခက်ခဲတယ်အဲဒီစစ်ဆောင်တွေအကြုံတွေ့နေရတဲ့ကျမရဲ့ဆိုင်ရာအဲထောက်ချမှုလိုအပ်တဲ့ထောက်ချမှုတွေကိုကျွန်တော်တို့အဲအချိန်နဲ့တူညီပေးဖို့ဆိုရင်ကျွန်တော်တို့ကျမရဲ့ထောက်ချမှုရှားဖို့အတွက်စေဝါတွေကမလုံလောက်ဘူးပေါ့နော်မလုံလောက်တဲ့ဟာမျိုးတွေရှိတယ်အဲအားတွေကတော့အင်မတန်ကစိန်ခေါ်မှုဖြစ်နေပါတယ်ဗျာအဲကျွန်တော်တို့ဒီ greeny အနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဘက်မှာကစစ်ချောင်းပိန်းကနေရှိတယ်ရေထွက်တဲ့နေရာတွေရှိတယ်ပေါ့နော်အဲ့လိုမျိုးဆိုတော့ အဲဒီလိုမျိုးနေရာမှာတော့မှကျွန်တော်တို့ဒီရေရှားတဲ့နေရာတွေပေါ့အဲ့လိုမျိုးနေရာတွေမှာကျွန်တော်တို့ရေနဲ့ပတ်သက်ပြီးဒုက္ခအိမ်နဲ့ရောက်ကြတယ်မြို့ကြီးတွေမှာဒါကျွန်တော်တို့စစ်ပွဲတွေဖြစ်လာမယ်ဆိုရင်ကျွန်တော်တို့အဲဖြစ်လာတဲ့နိုင်တဲ့အန္တရာယ်တွေကတော့အများကြီးပဲအဲ့ဒါကြောင့်အဓိကလူနေထူထပ်တဲ့အဲတိုက်တာအဆောင်တွေများတယ်ပေါ့နော်လူနေထူထပ်တဲ့အတွက်ကျွန်တော်တို့ကဒီရေအန္တရာယ်ဒါအများကြီးဖြစ်လာမှာဒီကကျွန်တော်တို့ရန်သူကတော့ရန်သူပြည်ပြည်သားသားပဲကျွန်တော်တို့နှိမ်နေမယ်အဲရက်ဆက်မယ်အဲ့လိုမျိုးဆိုတော့ကျွန်တော်တို့ဒီပြည်သူလူထုအနေနဲ့ကတော့အခုတည်းကကြိုးစင်ပြင်ဆင်ထားဖို့လိုတယ်အဲဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရေရာမရှိတော့ရင်လူရဲ့တတ်ရှင်ဖို့ဆိုတာမလွယ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ဘယ်လိုမျိုးကြုံလာငါတို့ဒီလိုမျိုးကြုံလာခဲ့ရင်ဘယ်လိုပြင်ဆင်ရမလဲဆိုတော့အဲဟိုဘုဒ္ဓတလေးတွေပေါ့နော်ကြိုးတင်ပြီးတော့လေးလာထားတဲ့နယ်အဲကြိုးတင်ပြင်ဆင်မှုလေးတွေထားတဲ့နယ်အဲကျွန်တော်တို့ကိုမိသားစုတနိုင်တစ်ပိုင်းလေးတွေပေါ့ကျော်စည်းဝါးလေးတွေကျူစုဆောင်ရတာပဲဖြစ်ဖြစ်အရင်ကျွန်တော်တို့ပြောကြပါတယ်အဲနှစ်ပတ်စာရိခါစုရိခါစုရိခါအထက်ကျွန်တော်ရေရပို့လို့တာအဲ့လိုပေါ့နော်အဲကျွန်တော်တို့ဒီကိုယ့်ရဲ့ကိုပြေးနိုင်မဲ့ကိုဟိုစစ်ပွဲဖြစ်လာရင်ကို့အနေနဲ့မှာတိုက်ပွဲဖြစ်လာရင်စစ်ပွဲဖြစ်လာရင်ဘယ်ဟိုရှောင်မလဲဆိုတဲ့ကျူတစ်ပလန်လေးတွေအဲရှောင်တဲ့နေရာမျိုးမှာငါတို့အသက်ဆက်ရှင်ဖို့ဘယ်လိုမျိုးဆောင်ရွက်ကြမလဲဆိုတာလေရေရင်းတဲ့အနည်းဆုံးနေရာတော့အဲ့လိုမျိုးတကယ်ဖြစ်လာရင်တော့ဆောင်ဖို့တိမ်ပေါ်တော့အင်မတန်ခက်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိမှာလည်းအဓိကတော့ဒီတိုက်ပွဲဖြစ်လာခဲ့ရင်ဘယ်လိုမျိုးကျူတင်ဆောင်ရွက်ရှောင်ရွက်လေးတွေအသက်ရှင်အောင်ဘယ်လိုနေရမလဲဆိုတဲ့ဘုဒ္ဓတလေးတွေအခုတွေကလေးလာထားတယ်ပါလေအဲအနည်းနဲ့အမြန်တော့ဖြစ်လာအောင်ပါပါခင်ဗျာဟုတ်ကဲ့
စစ်ဘေးရှောင်တွေရဲ့နေစဉ်တောက်တုံးရခက်ခဲတဲ့ပတ်သက်ပြီးတော့ကလင်းရန်ကုန်ဘွဲကကိုစရာထွန်းကပြောသွားတာပါအလျားသူပဲရုရှားတွေကျူးကျော်သိမ်းပိုက်ထားတဲ့ယူကရိန်းထဲကမြို့တချို့ကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်အပြီးမှာမြို့တွေရဲ့ရေပေးဝေမှုစနစ်ကိုရုရှားဘက်ကဒုံးကျည်နဲ့ပစ်ခတ်ပျက်စီးခဲ့လို့ဒေသခံတွေတောက်တုံးရေပြက်လက်ရှာပါမှုပြဿနာနဲ့ကြုံတွေ့နေရပါတယ်ကျွန်တော်ဟောဆောင်ပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ပြည်တွင်းစစ်ကြားကတောက်တုံးရေရှားပါမှုပြဿနာအကြောင်းယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်ကိုအစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ Republican သမ္မတလောင်း Donald Trump နဲ့ Democrat သမ္မတလောင်းလည်းဖြစ်တဲ့လက်ရှိဒုသမ္မတလည်းဖြစ်တဲ့ Kamala Harris တို့ဟာဘသူ့ကိုမဲပေးရမလဲဆိုတာဝေခွဲမရဖြစ်နေတဲ့ပြည်နယ်တွေကိုဥတီထားပြီးတော့စီးယုံနေတဲ့တစ်ချိန်တည်းမှာပဲအားနည်းချက်တွေနဲ့ပတ်သက်လို့အပြန်အလှန်ထောက်ပြအပြစ်တင်ကြပါရယ်အမေရိကန်သမ္မတရွေးကောက်ပွဲနိုဝင်ဘာမှာကျင်းပမှာမို့ဒီရွေးကောက်ပွဲမတိုင်ခင်3လတာကာလအတွင်းအခုလိုပြစ်တင်ဝေဖန်မှုတွေပိုအရှိန်ကောင်းလာလိမ့်မယ်လို့လည်းအများကအယူဆထားပါရယ် Veronica Belderes Iglesias ပြောပြထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင်
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း100လောက်ပဲလိုတော့တဲ့အချိန်မှာဒီမိုကရက်သမ္မတလောင်းလက်ရှိဒုသမ္မတကမ်လာဟဲရစ်ကို Republican သမ္မတလောင်းဒေါ်နယ်ထရမ့်ကမင်နီဆိုတာပြည်နယ်စိန့်ကလောက်မြို့ကမဲဆွဲပွဲအတွင်းအခုလိုတိုက်ခိုက်ပြောဆိုသွားတယ
်ကျွန်တော်တို့မှာနောက်ထပ်စောင့်ကြည့်ရမယ့်သူအစ်စ်တိုးလာပါပြီကမ်လာပါကျွန်တော်တို့မှာမညာမတာပြောလို့ရသူအစ်စ်ဆက်ဆက်နောက်တဦးရှိနေပါပြီစိတ်ထဲရှိတဲ့အတိုင်းပြောရမယ်ဆိုရင်သူဟာစဉ်းစားဆင်ခြင်မဲ့လဝဲစုံတယောက်ပ
ါမက်ဆာချူးဆက်ပြည်နယ်ပစ်ဖီမျိုးကမဲဆွယ်ပွဲအတွင်းကမ်လာဟဲရစ်ကအခုလို
နောက်ဆုံးနည်းနဲ့အနေနဲ့ဒေါ်နယ်ထရန့်ဟာကျမရဲ့နောက်ကြောင်းနဲ့ပတ်သက်ပြီးမဟုတ်တန်းတရားအလိမ်ညာတွေပြောဆိုနေတာကိုသတိပြုမိကြမှာပါသူနဲ့လက်တွဲဘက်ပြောဆိုနေတာတွေဟာတကယ်ကိုအမိအမောက်မတည့်ပါဘူ
းသမ္မတဂျိုးဘိုင်ဒန်ကကမ်လာဟဲရစ်ကိုအပြည့်အဝထောက်ခံကြောင်းကြေညာပြီးနောက်ပိုင်းဒေါ်လာတန်း200လောက်ရန်ပုံငွေရခဲ့တယ်လို့ဟဲရစ်မဲဆွယ်စည်းရုံးရေးအဖွဲ့ကပြောပါတယ်အလူရှင်66ရာခိုင်နှုန်းလောက်ကရွေးကောက်ပွဲအတွင်းပထမဆုံးအကြိမ်လှူဒါန်းကြသူတွေပါ Republican တဦးဖြစ်တဲ့ New Hampshire ပြည်နယ်အုပ်ချုပ်ရေးမှူး Chris Sununu ကတော့ Harris အပေါ်ထောက်ခံမှုရက်30အတွင်းအရှိန်လျော့သွားလိမ့်မယ်ဆိုပြီးနှိမ့်ချတုံ့သက်ပါတယ် Trump JD Vance အနေနဲ့လူပုတ်ကိုအပေါ်ထက်မူဝါဒပိုင်းကိုအလေးထားပြောဆိုသင့်တယ်လို့လည်းသူကအကြံပြုပါတယ်
Stick to what's driving anxiety.
လူတွေကသူတို့ရဲ့နေတဲ့တူကကုန်ကြစရာတွေကိုမပေးနိုင်တာကြောင့်စိတ်တော့ကရောက်နေကြပါတယ်။ရက်ွက်နေရင်အတွင်းမှာရာဇဝတ်မှုတွေကြောင့်မလုံမချုံနေနေရတာကိုလည်းစိတ်သက်ကျနေကြတာပါ။ဒီအချက်တွေကလာမယ့်နိုဝင်ဘာမှာ Trump ကိုမဲထွက်ပေးဖို့တွန်းအားဖြစ်စေပါလိမ့်မယ်
။ Democrat ဘက်ကတော့အခုလိုမမြင်ပါဘူး။ Kamala Harris ရဲ့အနာဂတ်အမြင်တွေကြောင့်ဘသူ့ကိုမဲပေးရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရလိမ့်မယ်လို့မြင်ပါတယ်။
I think what people are saying now is we can finally have a conversation.
ဘာမှယူကောက်ပွဲမှာဘသူကိုရွေးချယ်ကြမလဲဆိုတာနဲ့ပတ်သက်ပြီးအားလုံးပြောဆိုဆွေးနွေးနိုင်ကြပါပြီ။ဒီမိုကရေစီအခြေခံအုတ်မြစ်တွေတင်တာမဟုတ်ပဲလွတ်လပ်စွာကုန်စည်ရောင်းဝယ်ဖောက်ကားခွင့်အတွက်လည်းအန္တရာယ်ရှိနေပါတယ်။
DNC နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံ Illinois ပြည်နယ်ချီကာဂိုမြို့မှာမကျင်းပခင်ဒုသမရကမလာဟဲရစ်အနေနဲ့လက်တွဲပဲဒုသမရလောင်းကိုရွေးချယ်ရမှာပါ။များသောအားဖြင့်ရှင်ပြိုင်ဘက်ပါတီကကိုယ်စားလှယ်ထက်ပိုစိတ်ဝင်စားစရာကောင်းမဲ့သူမျိုးကိုရွေးချယ်လေးရှိတယ်လို့ဆိုပါတယ်။
Geographically is often the way it's done. She's from the west coast.
But we အနေထားရကြည့်မယ်ဆိုရင်သူကအနောက်ဘက်ကမ်းရိုးတန်းကပါဆိုတော့သူမဲမရနိုင်တဲ့အနောက်အလယ်ပိုင်းဒေသကတူဦးကိုရွေးလိုက်ပြီးဆိုပါစို့ Trump ဆိုရင်လည်းသူ့ထက်အများကြီးငယ်တဲ့သူတူဦးကိုရွေးလိုက်တာပ
ါလာမယ့်သတင်းပတ်တွေအတွင်းမှာဒုသမရကမလာဟဲရစ်ဟာဂျော်ဂျီယာပြည်နယ်မှာမဲဆွယ်စည်းရုံးမှုစီစဉ်ထားပါတယ် Trump ကတော့ Pennsylvania, Nevada နဲ့ Arizona ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးကြောင်းတင်ဆောင်မှအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါဂျပန်နိုင်ငံကဖူဂျီတောင်ကြီးစီတွားလေသူတွေများလွန်းနေတာကြောင့်တောင်တက်စခန်းတွေမှာမနိုင်မနှင်းအခြေအနေဖြစ်နေပါတယ်ဂျပန်တွေဘာသာရေးအရာလဲအထွတ်မြတ်ထားကြတဲ့ဖူဂျီတောင်ကြီးမှာဘလောက်တောင်စိုးရိမ်စရာဖြစ်နေသလဲဆိုတာကိုမဆုမြတ်မုံနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်
ဂျပန်နိုင်ငံရဲ့အချိန်ကြာသင်္ကေတတစ်ခုဖြစ်တဲ့ဖူဂျီတောင်ကြီးဟာဂျပန်လူမျိုးတွေအတွက်ဘာသာရေးယဉ်ကျေးမှုဆိုင်ရာအထွတ်အမြတ်ထားကြတဲ့နေရာတစ်ခုဖြစ်ပါတယ်ဂျပန်လိုဖူဂျီဆန်လို့ပြောပြီးနိုင်ငံသားတွေကဖူဂျီယာမာလို့လည်းသိထားတဲ့မိတောင်ကြီးကဂျပန်နိုင်ငံအရှေ့ပိုင်းယာမာနာရှိနဲ့ရှီဇူအိုကာခရိုင်နှစ်ခုပေါ်မှာတည်ရှိပါတယ်ပင်လယ်ရင်မျက်နှာပြင်အထက်ပေ12,000ကျော်မြင့်တဲ့ဖူဂျီတောင်ကြီးကိုကမ္ဘာအမွေအနှစ်တစ်ခုလို့ထိန်းသိမ်းရမယ့်နေရာအဖြစ်ကုလသမဂ္ဂ UNESCO က2013ခုနှစ်တုန်းကသတ်မှတ်ခဲ့ပါတယ်။1980ခုနှစ်မှာနောက်ဆုံးပေါက်ကွဲခဲ့တဲ့ဖူဂျီတောင်ကြီးကိုအခုထိလည်းမီးရှင်တောင်အဖြစ်နဲ့ဘူမိဗေဒပညာရှင်တွေကသတ်မှတ်ထားပါတယ်။ဂျပန်နိုင်ငံရဲ့အထင်ကရဖြစ်တဲ့ဖူဂျီတောင်ကြီးစီကိုဂျပန်ကိုလာလေတဲ့ကမ္ဘာလှည့်ခီးသွားဧည့်သည်တွေမသွားမဖြစ်သွားလေကြလိမ့်ရှိပါတယ်။ဖူဂျီတောင်ထိပ်တက်သူတွေအတွက်နားနေစခန်းတွေထဲမှာအကြီးဆုံးဖြစ်တဲ့အမှတ်5ဆူဘာရုတောင်ထက်စခန်းကို2023ခုနှစ်နွေရာသီမှာရောက်လာကြတဲ့ဧည့်သည်လေးသန်းလောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်အခုလိုနိုင်ငံတကာဧည့်သည်တွေလာတာများလို့တဲ့အတွက်ခီးသွွားလုပ်ငန်းကိုအထောက်အကူဖြစ်ပေမဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်တဲ့ပြဿနာအမှိုက်ပြဿနာတွေဖြစ်နေတာကြောင့်ခီးသွွားတွေကိုကန့်တတ်ဖို့အထိပြောဆိုဆွေးနွေးကြတဲ့အခြေအနေရောက်နေပါရယ်ဖူဂျီတောင်ထိပ်ကနေတောင်ကြီးအထိထက်ဝက်အကွာအဝေးလောက်မှာရှိတဲ့အမှတ်5ဆူဘာရုတောင်တက်စခန်းအထိခီးသွွားတိုးဘတ်စကားတွေအလားများလို့ကားအိတ်ဇောပိုက်တွေကထွက်တဲ့လေထုညဉ့်ဉန်းတဲ့ပြဿနာအပါအဝင်ပြဿနာတွေကြုံနေရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ
်この富士山のまあオーバーツーリズム最大のまあ原因
富士တောင်ကြီးစီကိုဧည့်သည်တွေအများကြီးလာလည်နေကြတာကိုကျေးဇူးတင်ပါတယ်ဝမ်းလည်းတာပါတယ်ဒါပေမဲ့ခီးသွွားဧည့်သည်တွေများလို့တော့အမှိုက်ပြဿနာတန့်စင်ခဲ့ပြဿနာတွေကတော့တော်တော်လေးကိုဆိုးပြီးတော့မနိုင်မနှင်းအခြေအနေရောက်နေပါတယ်
အခုလိုအခြေအနေကိုမထိန်းဘူးဆိုရင် UNESCO ကမ္ဘာအမွေနှစ်စာရင်းကနေဖယ်ရှားခံရမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ
်။これをですね、このままの状態にしておくと、
ဒီလိုပုံတိုင်းဆက်ဖြစ်နေမယ်ဆိုရင်ဖူဂျီတောင်ကြီးစီကိုကမ္ဘာတဝန်းကဧည့်သည်တွေမလာကျင်တော့ဘူးဆိုတာမျိုးအထိဖြစ်သွားနိုင်ပါတယ်။ခီးသွားဧည့်သည်တွေအသွားများတဲ့တခြားနိုင်ငံတွေကနေရာတွေနဲ့နှိုင်းယှဉ်ရင်ဖူဂျီတောင်ကသွားဖို့မကောင်းတော့ဘူးဆိုတဲ့အောက်ဆုံးအဆင့်ကိုမကြခင်ရောက်သွားနိုင်ပါတယ်ကျွန်တော်အမြင်တော့ပြဿနာတော်တော်လေးဆိုးနေပါတယ
်ဖူဂျီတောင်ထိပ်တက်ကြသူအများစုကအမှတ်5တောင်တက်စခန်းကိုကားနဲ့လာကြပြီးတောင်ထိပ်ကိုခြေချင်းတက်ကြပါတယ်တော်တော်များများကမနေ့နေ့ထွက်ချိန်နဲ့ညနေနေဝင်ချိန်ကိုတောင်ထိပ်ကနေကြည့်နိုင်ဖို့အတွက်တောင်တက်ကြပါတယ
်初めて登ったんでもう普段がどんな感じなんかわかんないんですけど
အခုမှပထမဆုံးကျွန်တော်လာဘူးလားဆိုတော့ပုံမှန်ဘလို့ဖြစ်နေလဲတော့မပြောနိုင်ပါဘူးဒါပေမဲ့မနေ့ပိုင်းနဲ့ညနေပိုင်းတွေမှာလူတိုင်းကတောင်ထိပ်ကိုရောက်အောင်သွားကြတော့တော်တော်ကိုလူများပါတယ်များလုံးလို့သွားရတာတိတ်တောင်ရှေ့မြောက်တော့ပါဘူးဒီလိုဖြစ်နေတာကိုမထိန်းချုပ်ရင်တော်တော်လေးအန္တရာယ်များတယ်လို့စိတ်ထဲမှာတစ်ချိန်မကဖြစ်မိပါတယ
်အမှတ်5တောင်တက်စခန်းကနေဖူဂျီတောင်ထိပ်အထိရောက်အောင်လို့9နာရီ6နာရီလောက်ကြာအောင်လို့ခြေချင်းတက်ကြရပါတယ်တောင်တက်သူတောင်ဆင်းသူကြိတ်ကြိတ်တို့ဖြစ်နေတာကိုတာဝန်ရှိသူတွေကလည်းစိုးရိမ်နေကြပါတယ်
あの登山者の安全面から言いましても
気に入ったエデリー見論にだが地震倒れた途にあってれ NDA ဖြစ်စီပါတယ်ဥပမာလူတွေ見論တော့တယောက်နဲ့တယောက်တိုးဝှက်တွန်းတိုက်မိတာမျိုးကြောက်ခဲတွေပဲ့ကြတာမျိုးတွေကနေ NDA ရှိလောက်တဲ့မတော်တဆမှုတွေဖြစ်လာနိုင်ပါတယ်အဲ့ဒါမျိုးတွေဖြစ်လာမှာကျွန်တော်တို့သိဆိုရင်ပါတယ
်အမှန်ငါတောင်တက်စခန်းကိုကားနဲ့လွယ်လွယ်လာနိုင်တာကအခုလိုလူတွေများနေတဲ့အကြောင်းတစ်ချက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါကြောင့် ထရမ်ဓာတ်ရထားလိုင်းပြေးဆွဲပြီးတော့ကားသွားလာကန့်သက်လိုက်ရင်ခရီးသွားအရေအတွက်ကိုရှော့ချနိုင်မယ်လို့ခရိုင်တာဝန်ရှိသူတွေကတွက်ဆပြီးတော့ထရမ်လိုင်းပြေးဆွဲဖို့အတွက်လည်းအဆိုပြုနေကြပါတယ်တချို့ကလည်းခရီးသွားဧည့်သည်တွေကိုဝင်ခွင့်ကောက်တာမျိုးလုပ်တဲ့နယ်လို့အကြံပြုကြပါတယ
်やっぱり何らかの規制は必要なんだろうなと思ってますけどもまあ方法としては一番合理的なのは
簡単チェットမျိုးမျိုးတော့လုပ်တဲ့နယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်စဉ်းစားမိတဲ့အကောင်းဆုံးနည်းလမ်းကတော့ဧည့်သည်တယောက်ကိုဘယ်လောက်ပေးရမယ်ဆိုတာမျိုးသတ်မှတ်လိုက်ရင်လူများနေတဲ့ပြဿနာကိုထိန်းနိုင်မယ်လို့ထင်တာပဲဗျ
ကဘာလက်ခီးသွားတွေအသွားများတဲ့ဥရောပမြို့တော်တော်များများမှာညအိတ်ညက်နေတဲခိုးတဲ့ခီးသွားဧည့်သည်တွေကို tourist tax အခွန်ကောက်ခံပါတယ်ဥပမာ UK နိုင်ငံက Manchester မြို့မှာဆိုရင်ညအိတ်လာလဲတဲ့ဧည့်သည်တွေကိုတညကို1ဒေါ်လာခွဲလောက်နဲ့ညီများတဲ့ Starling ပေါင်တစ်ပေါင်ဟိုတယ်ခန်းခါထဲမှာပေါင်းပြီးတော့ကောက်ခံပါတယ်။အီတလီက Venice ရေပေါ်မြို့မှာဆိုရင်လည်း2024ခုနှစ်ကစပြီးတော့အသက်14နှစ်နဲ့အထက်လာလဲကြတဲ့ဧည့်သည်တယောက်ကိုမြို့လာလဲကတနေ့ကို5ယူရိုကောက်ခံတော့မှာဖြစ်ပါတယ်။အဲ့လိုမျိုး Fuji တောင်သက်သူတွေကိုကောက်ခံဖို့အတွက်အကြံပြုနေကြသူတွေလည်းရှိပါတယ်
။ Well, I come from a place that suffers also from a lot of tourism and a lot of places in Europe now develop what's called the tourist tax.
ကျွန်တော်ကိုရိုင်းကလည်းကမ္ဘာလေခီးသွားဧည့်သည်တွေများလုံးလို့စိတ်ညစ်ကြတဲ့နေရာကလာခဲ့တာပါ။ဥရောပနေရာတော်များများမှာတော့ကမ္ဘာလေခီးသွားတွေအတွက် tourist tax လို့သတ်မှတ်ပြီးအခွန်ကောက်ပါတယ်။အဲ့ဒါတော်တော်လေးအလုပ်ဖြစ်မယ်ထင်ပါတယ်။ဧည့်သည်တွေဘက်ကလည်းတိတ်အများကြီးပေးရတာမဟုတ်ပါဘူး။အနောက်နိုင်ငံတွေကနေဂျပန်ကိုလာပြီးဆိုတဲ့ကအများကြီးကုန်ကြခံပြီးလာကြတာဆိုတော့ tourist tax လို့အခွန်ပေးရမယ်ဆိုရင်လည်းမပေးဘဲမနေကြဘူးလို့ထင်ပါတယ
်။တောင်ထိပ်တက်တဲ့သူအရေအတွက်ကန့်သက်တာမျိုးလုပ်တဲ့နယ်လို့ဖူဂျီတောင်ကိုလာလေကြတဲ့ခီးသွွားဧည့်သည်တော်တော်များများကမြင်ကြပါဗါတယ်။အဲ့ဒီလိုလုပ်တဲ့အတွက်ဒေသခံတွေအတွက်ရောတဘာဝပတ်ဝန်းကျင်အတွက်ပါပို့ပြီးတော့အကျိုးရှိမယ်လို့ထောက်ပြကြပါဗါတယ်။ပေ12,000ကျော်အမြင့်ရှိတဲ့ဖူဂျီတောင်ကိုတက်နိုင်ဖို့တောင်ထက်ဖနက်လေကာဂျက်ကင်လိုအဝတ်အစားကအစချိုတင်ပြင်ဆင်ထားကြဖို့လိုပါတယ်။အပေါ်မြင့်သွားလေလေဖီအားပိုများလေဖြစ်တဲ့အပြင်အောက်ဆီဂျင်ပမာဏနဲ့အပူအအေးပါပြောင်းလဲသွားတာမို့တချို့တောင်တက်သူတွေဆိုရင်နေထိုင်မကောင်းဖြစ်ကြတာလည်းရှိပါတယ
် I think people should be filtered a little bit because some people were not
တောင်ထိပ်တက်တဲ့သူတွေကိုစိစစ်တင်တယ်လို့ကျွန်မကတော့ထင်ပါတယ်ဘာလို့လဲဆိုတော့တချို့တွေကဖူဂျီတောင်ထိပ်ရောက်အောင်သွားဖို့ပြင်ဆင်လာတဲ့ပုံမရပါဘူးတောင်ထိပ်နားရောက်တဲ့အထိအဝတ်အစားပါပါလေးတွေဝတ်ထားကြတဲ့သူတွေကိုတွေ့ရတယ်လို့တချို့ဆိုရင်လည်းတော်တော်ကိုပင်မနေမကောင်းဖြစ်နေတာမျိုးတွေတွေ့ရပါတယ်။ကိုရောင်တို့အတွက်စိတ်ပူမိပါတယ
်။ချိန်တွေကြာထိုးထွက်နေတယ်လို့ဖြစ်နေတဲ့ဂျပန်နိုင်ငံကဖူဂျီတောင်ကြီးဟာဂျပန်နိုင်ငံရဲ့အထင်ကရအမှတ်သားတစ်ခုဖြစ်ရုံမကကမ္ဘာမှာပါလူသိအများဆုံးတောင်ကြီးတစ်လုံးဖြစ်ပါတယ်။ဂျပန်လူမျိုးတွေအလေးထားတန်ဖိုးထားကြတဲ့တောင်ကြီးစီကိုနိုင်ငံတကာကဧည့်သည်တွေအလာများနေတာကြောင့်အမိုက်ပြဒနာ၊တန့်စင်ကံပြဒနာ၊ကားတွေကထွက်တဲ့လေလူညဉ့်ညာပြဒနာတွေရင်ဆိုင်နေရပါတယ်။ဒီပြဒနာကိုမဖြေရှင်းရင်ကျင်းချမ်းတရားရှုခင်းအလှနဲ့ဘာသာရေးအရာလဲဂျပန်တွေအထွတ်မြတ်ထားတဲ့ဖူဂျီတောင်ကြီးမဟုတ်တော့မှာကိုဂျပန်လူမျိုးတွေစိုးရိမ်နေကြပါတယ်ရှင်ကျွန်မဆွေမြတ်မမ
ခီးသွားတွေများလုံးနေတဲ့ဖူဂျီတောင်ကြီးအကြောင်းကမ္ဘာတစ်လခီးသွားစီစဉ်မှာမတ်ဆုမြမုံကတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့ပတ်စစ်စီစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးချုပ်ကိုတော့မတ်ခင်လေးကပြောပြပေးပါမယ်ရှင်
ဟစ်ဘူလာပျောက်ကြားတွေပြင့်မဲ့ထားတိုက်ခိုက်တဲ့အနေနဲ့လေဗနွန်တောင်ပိုင်းရှိနေရာ9ခုကိုအစ္စရေးဘက်ကလေကြောင်းကရောတာဝေးပြည်အမြောက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါရယ်အစ္စရေးထိန်းချုပ်ရာဂိုလန်ကုန်းမြင့်ကခရင်းငယ်12ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုအပြီးရက်ပိုင်းအကြာမှာပဲအခုလိုနေဆက်ဖြတ်ကျော်တိုက်ခိုက်မှုဖြစ်လာတာပါအစ္စရေးနဲ့ဟစ်ဘူလာတွေကြားထိတိုက်တွေ့မှုတွေဟာဂါဇာကမ်းမြောင်ဒေသမှာရှိတဲ့အစ္စရေးဟာမတ်စစ်ပွဲနဲ့အတူပုံမကျပြန့်လာမှာကိုနိုင်ငံတကာကစိုးရိမ်မှုတွေရှိနေပါတယ်ဗင်နီဇွဲလားနိုင်ငံကတနင်္ဂနွေနေ့ရွေးကောက်ပွဲမှာလက်ရှိသမ္မတနီကိုလက်စ်မဒူရိုကိုပြိုင်ဘက်အမန်ဒိုဂွန်ဇလက်စ်ကအနိုင်ရခဲ့တဲ့အထောက်အထားတွေရှိတယ်လို့အတိုက်ခံတွေကပြောဆိုလိုက်သလိုရွေးကောက်ပွဲရလဒ်ကိုမကျေနပ်လို့ဆန္ဒပြရာကအသေးပြောက်တွေလည်းရှိနေပါတယ်ဗင်နီဇွဲလားအစိုးရကထိန်းချုပ်ထားတဲ့ရွေးကောက်ပွဲကောင်စီကလက်ရှိသမ္မတကမဲဆုစုပေါင်း58ရာခိုင်နှုန်းနဲ့အနိုင်ရကြောင်းအတိုက်ခံကောင်းဆောင်ပြတဲ့ဂွန်ဇလက်ကတော့44ရာခိုင်နှုန်းသာရကြောင်းကြေညာခဲ့ပြီးတဲ့နောက်နိုင်ပိုင်းအနေငယ်အကြမှာပဲဂွန်ဇလက်နဲ့မာချာဒိုတို့ကအတိုက်ခံကိုအနိုင်ရရှိကြောင်းကြေညာခဲ့တာဖြစ်ပါရဲ့ရှင်
သတင်းချင်းချုပ်ကိုမိုက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ Matt Simon ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ John Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးပါပါ
This program has come